Welcome to the Voice of America in Burmese.
လာညချမသရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဩဂုတ်လ24ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်ဒီကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်စနေညပိုင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညချမ်းပါရှင်ဒီကနေ့ညဘက်သတင်းတွေကိုကိုရနိုင်နဲ့ကျမနိုင်ငံတော်ပြောပြမှာပါကမ္ဘာစစ်မှုစီးပွားရေးအင်အားကြီး9နိုင်ငံအုပ်စု G7 ရဲ့နှစ်ပတ်လည်ထိပ်သီးအစည်းအဝေးပွဲကိုပြည်ထောင်နိုင်ငံမှာဒီကနေ့ကစပြီးတော့3ရက်ကြာကျင်းပပါတယ်မြောက်ကိုရီးယားနိုင်ငံကဒီကနေ့မှာပဲနောက်ထပ်ဒုံးကျည်စမ်းသပ်ပြလုပ်လိုက်ပါတယ်အီရန်နိုင်ငံကလည်းဒုံးကျည်တစ်ခုကိုစမ်းသပ်ပြလုပ်လိုက်တယ်လို့အီရန်တော်လှန်ရေးအဆောင်အတကဖော်ပြလိုက်ပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ဟုတ်ကဲ့ပါရှင်ဒီညပိုင်းတော်တာရှင်နေနာဆင်ရမယ်ထိတ်တဲရောက်သတင်းလွှာတွေကတော့ရခိုင်ပြည်နယ်အတွင်းမှာတော့မြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA အဖွဲ့တို့ကြားတိုက်ပွဲတွေကရက်စက်တိုက်ဖြစ်ပွားနေပါတယ်။ဒီကနေ့မှာတော့မင်းပြားမြို့နယ်ပန်းမြောင်ကျေးရွာပေါ်မှာလက်နက်ကြီးကြီးကြရောက်ပောက်ကွဲခဲ့လို့ကလင်းငယ်တချို့သေဆုံးခဲ့ရပါတယ်။
ဒီအတိုင်းမှာမိသားစုထမင်းသားတွေအဲ့ဒီအိမ်မှာကြီးလာကလေး၃ယောက်သုံးသွားပြီအကျောင်းသူ၁၀တန်းတယောက်ကိုပြီးတော့၄တန်း
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်ဒီလွန်ခဲ့တဲ့နှစ်တုန်းကရခိုင်ပြည်နယ်အတွင်းစစ်စင်ရေးတွေအတွင်းမှာတိမ့်နဲ့ချီပြီးတော့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရပေမဲ့အခုချိန်ထိနေရရင်းကိုမပြောင်းနိုင်ကြသေးတာဘာကြောင့်မလဲဆိုတဲ့သတင်းလွှာနဲ့အတူမြမတခွင်အစီအစဉ်နောက်ပြီးတော့ဒီလိုမျိုးတကြောပြန်ဖြစ်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေအဆုံးသတ်နိုင်ရေးငြိမ်းချမ်းရေးတွေဆွေးနွေးမှုတွေပြန်ဆနိုင်မှုဘာတွေများလှုပ်ဆောင်သင့်ပါသလဲဆိုတာကိုသုံးသပ်ဆွေးနွေးကြမယ်စနေညဒဲလီလိုက်ဆွေးနွေးခန်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
ကမ္ဘာစစ်မှုစီးပွားရေးအင်အားကြီး9နိုင်ငံအုပ်စု G7 ရဲ့နှစ်ပတ်လည်ထိပ်သီးအစည်းအဝေးပွဲကိုပြည်ထောင်နိုင်ငံကပင်လယ်ကမ်းခြေအပန်းဖြေမြို့ဖြစ်တဲ့ Bazarisma ဒီကနေ့စပြီးတော့တနင်္လာနေ့အထိ3ရက်ကြာကျင်းပနေပါတယ်။ဒီထိပ်သီးအစည်းအဝေးအတွင်း G7 ကောင်ဆောင်တွေတိုင်ပင်ဆွေးနွေးရမယ့်အကြောင်းအရာတွေထဲမှာလက်ရှိကာလကမ္ဘာမှာအရေးအကြီးဆုံးစီးပွားရေးကိစ္စရပ်တွေတမကကမ္ဘာလွှမ်းခြုံဆက်ဆံရေးကိုဆန့်ကျင်တဲ့အမြင်ရှိသူမဟာမိတ်တွေကိုထိုးနှက်ဝေဖန်တက်ခဲ့တဲ့သူ American သမ္မတ Donald Trump နဲ့လည်းဆက်ဆံကြမှာပါ။ထိပ်သီးညီလာခံတက်ဖို့သမ္မတအင်မီရောကနေမထွက်ခွာခင်မှာပဲပြင်သစ်ဝိုင်းရက်တွေပေါ်အခွန်ကောက်ခံမယ်လို့သမ္မတထရမ့်ကချင်းချောက်ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းညီလာခံတဲရောက်လာမဲ့ကမ္ဘာကောင်ဆောင်တွေနဲ့တိတ်ကိုအပြူသဘောဆောင်တဲ့ဆွေးနွေးမှုတွေကျင်းပနိုင်ဖို့မျှော်လင့်နေပါတယ်လို့လည်းသမ္မတထရမ့်ကပြောဆိုပါတယ်။ဥရောပသမဂ္ဂ EU ဥက္ကဋ္ဌ Donald Tusk ကလည်း G7 အဖွဲ့ဝင်နိုင်ငံတွေကြားဘုံသဘောတူညီမှုရဖို့ပို့ပြီးတော့ခက်ခဲလာရဲဆိုတာပြီးခဲ့တဲ့နှစ်ညီလာခံမှာတွေ့ရှိခဲ့ရတယ်လို့ညီလာခံမတိုင်ခင်မှာပြောဆိုသွားပါတယ်။ဒါအပြင်သမ္မတထရမ့်အကြံပြုထားသလိုရုရှားနိုင်ငံကို G7 မှာပြန်ပြီးတော့လက်ခံနိုင်တဲ့အခြေအနေမျိုးအဖွဲ့ဝင်နိုင်ငံတွေကြားမှာမရှိဘူးလို့လည်း Mr. Tusk ကပြောပါတယ်တခါ EU ကနေသဘောတူညီမှုမရပဲ Britain နိုင်ငံခွဲထုတ်ဖို့ဖြစ်လာရင်တော့အဖွဲ့ဝင်နိုင်ငံတွေဘက်က Britain နဲ့ပူးပေါင်းဆွဲမှာမဟုတ်ဘူးလို့လည်း EU ဥက္ကဋ္ဌကပြောဆိုသွားတာပါ EU အဖွဲ့ဝင်နိုင်ငံတွေဘက်ကလက်ခံနိုင်ပြီးလက်တွေ့ကျတဲ့အလားအလာလည်းရှိမဲ့တင်ပြချက်မျိုးကိုတော့နားထောင်ဖို့ဆန္ဒရှိပါတယ်လို့လည်း Mr. Tusk ကပြောဆိုသွားပါတယ်
အမေရိကန်နဲ့တရုတ်နိုင်ငံကြားခုံသွေးစစ်ပွဲဖြစ်ပွားနေတာတွေတောက်ကြနေမှာပို့ပြီးတော့အချိန်မြင့်လာခဲ့ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နိုင်ငံရဲ့ဂုဏ်ပစ္စည်းတွေအပေါ်မှာနောက်ထပ်ကုန်သွယ်ခွင့်တွေထပ်မံတိုးမြင့်သွားမှာဖြစ်တယ်လို့သမ္မတထရမ့်ကကြေညာခဲ့ပါတယ်တရုတ်နိုင်ငံကဒေါ်လာငွေ85ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်းတွေအပေါ်မှာနောက်ထပ်ကုန်သွယ်ခွင့်တွေတိုးမြင့်သွားမယ်လို့တောက်ကြနေကကြေညာလိုက်တာဟာနိုင်ငံရေးအရယူရချက်ရှိရှိလှုပ်ဆောင်လိုက်တာဖြစ်တယ်လို့သမ္မတထရမ့်ကပြောကြားလိုက်ပြီးဒါကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ဒေါ်လာ250ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေကိုအခွန်အနေ25ရာခိုင်နှုန်းတိုးကောက်ထားတာကနေလာမယ့်အောက်တိုဘာ1ရက်နေ့ကစပြီးတော့250ဘီလီယံတန်300ရာခိုင်နှုန်းထိတိုးမြင့်ကောက်ခံသွားမှာဖြစ်တယ်လို့သူကပြောပါတယ်။ဒါပြင်နောက်ထပ်ဒေါ်လာ300ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်မှာလည်းစက်တင်ဘာ1ရက်နေ့ကနေစပြီးတော့100ရာခိုင်နှုန်းကောက်ခံနေတာကနေ25ရာခိုင်နှုန်းထိတိုးမြင့်ကောက်ခံသွားမှာဖြစ်တယ်လို့သမ္မတထရမ့်က Twitter ကနေထိညာပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးဆွေးနွေးမှုတွေကိုဝါရှင်တန်မှာရှိလာကြရင်ပြန်ပြီးဆွေးနွေးမယ်လို့အကြံအမြင်အဖြစ်သတ်မှတ်ထားတာဖြစ်ပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံကဒီကနေ့မှာပဲနောက်ထပ်ဒုံးကျည်စမ်းသပ်ပြလုပ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားပူးတွဲစီရေးလက်ချင်းမှုတွေအဆုံးသတ်ရင်အဲ့ဒီလိုဒုံးကျည်စမ်းသပ်ပြလုပ်တာတွေမလုပ်တော့ဘူးဆိုတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုပေးထားတဲ့ကတိကိုဒီလောက်ရက်ကတိတားစွာချုပ်ပေါက်လိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်ကတော့မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်ပြလုပ်မှုဟာကတိကဝတ်ကိုချုပ်ပေါက်တယ်လို့ရအဖြစ်မမြင်ဘူးလို့ပြောဆိုထားတာပါ။ဒုံးကျည်စမ်းသပ်ပြလုပ်မှုကိုသဘောကျတဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းဟာသူ့ကိုယ်တော့ပွပွင့်လင်းလင်းပြောဆိုလို့ရှိတယ်လို့သမ္မတထရမ့်ကပြောပါတယ်။တာတိုပစ်မီဇိုင် တုံးတွေဆန္ဒပြုလုပ်တာတွေကိုထိန်းချုပ်ကန့်သတ်ဖို့သဘောတူညီခဲ့တာမျိုးလုံးဝမရှိဘူးလို့လည်းသမ္မတထရမ့်ကပြောပါတယ်။မြောက်ကိုရီးယားရဲ့ဒုံးကျည်ပြုလုပ်မှုကိုဂျပန်အစိုးရကဒီကနေ့အစောပိုင်းမှာပထမဆုံးသတင်းထုတ်ပြန်လိုက်ပြီးမိနစ်ပိုင်အကြာမှာပဲတောင်ကိုရီးယားစစ်တပ်ကလည်းအတည်ပြုခဲ့ပါတယ်။ဟွန်မြောင်းပြည်နယ်တောင်ပိုင်းကနေအရှိပဲပင်လယ်ထဲကိုဒုံးကျည်ဆန္ဒပြုလုပ်ခဲ့တာလို့တောင်ကိုရီးယားစစ်တပ်ကပြောဆိုတာပါ။တာတိုပစ်မီဇိုင်ဒုံးနှစ်ဆင့်ဟာအကွာအဝေးကီလိုမီတာ380နဲ့အမြင့်ကီလိုမီတာ69အထိရောက်ခဲ့တယ်လို့တောင်ကိုရီးယားပူတွဲစီဦးစီးချုပ်ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။အခြေအနေအရရက်ကိုအနီးကပ်ဆောင်ကျင်နေတဲ့အမေရိကန်ကလည်းမဟာမိတ်နိုင်ငံတွေဖြစ်တဲ့ဂျပန်တောင်ကိုရီးယားတာဝန်ရှိသူတွေနဲ့တိုင်ပင်ဆွေးနွေးနေတယ်လို့အမေရိကန်အစ်မြင့်အရာရှိတဦးက VOA ကိုပြောပါတယ်။
အီရန်နိုင်ငံကဒုံးကျည်တဲ့ခုကိုစမ်းသပ်ပြစ်လွတ်လိုက်တယ်လို့အီရန်ဒေါ်လာရေးဆောင်တက်ရတဲ့မူကြီးဘိုဂျုတ်ဟော့ဆန်ဆာလာမီကဒီကနေ့ပြောကြားလိုက်တယ်ဆိုပြီးတော့ Tanim သတင်းအေဂျင်စီကဖော်ပြလိုက်ပါတယ်။မနေ့ကစမ်းသပ်ပြစ်လွတ်ခဲ့တဲ့ဒီဒုံးကျည်စမ်းသပ်ပြစ်လွတ်မှုဟာအီရန်နိုင်ငံရဲ့အောင်မြင်မှုအစီအစဉ်လေးတွေကတခုဖြစ်တယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့ဒုံးကျည်နဲ့ပတ်သက်တဲ့နောက်ထပ်အသေးစိတ်အချက်လက်တွေကိုတော့သူကပြောမသွားခဲ့ပါဘူး။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့ကအီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ပြီးအီရန်နိုင်ငံကိုပယ်ထိန်တက်ဒုံးကျည်မထုတ်နိုင်အောင်ထိန်းချုပ်နိုင်ဖို့အတွက်ဓာတ်ခပိတ်ဆို့မှုတွေကိုတိုးမြှင့်လှုပ်ဆောင်လာခဲ့ပါတယ်။အဲ့ချိန်ကစပြီးအမေရိကန်နဲ့အီရန်နိုင်ငံကြားမှာတစ်ဖက်နဲ့တစ်ဖက်လည်းတင်းမာမှုတွေဖြစ်ပေါ်လာပြီးတော့လည်းအပြန်အလှန်ချိန်းချောက်မှုတွေရှိလာခဲ့တာပါ။ပြီးခဲ့တဲ့ဇွန်လတုန်းကအီရန်ကအမေရိကန်ရဲ့ကဲနောက် drone ရင်စင်းကိုပစ်ချခဲ့တာကြောင့်နိုင်ငံခြားစစ်ဖြစ်လူနီနီအထိလည်းဖြစ်ခဲ့ပါတယ်အီရန်ဘက်ကတော့အဲ့ဒီ drone ရင်ဟာအီရန်နိုင်ငံရဲ့ပိုင်နယ်ထက်ကိုကျူးကျော်ရောက်ရှိလာခဲ့တယ်လို့ဆွဆွဲလိုက်ပြီးအမေရိကန်ဘက်ကတော့သူတို့ရဲ့ drone ရင်ဟာနိုင်ငံတကာလေပိုင်နယ်ထဲမှာပဲရှိနေတာဖြစ်တယ်ဆိုပြီးပြောပါတယ်။အီရန်နိုင်ငံဟာခြားသာရင်းတွေတုန်းကလည်းသူတို့နိုင်ငံလို့တာဝဲပြစ်ဒုံးကျည်မြေပြင်ကနေဝင်ရင်ပြစ်လေကြောင်းရံကာကွယ်ရေးဒီဒုံးကျည်စနစ်တစ်ခုကိုပြသခဲ့ပါသေးတယ်ခင်ဗျာ။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနစ်တင်ငွေမှာတိုင်းဒိုမီတာ190 kHz 1505လို့ပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေနောက်ဆုံးရသတင်းတွေကိုဆက်လက်တင်ပြနေပါတယ်မြန်မာနိုင်ငံမှာလူ့အခွင့်အရေးချိုးဖောက်မှုတွေမဖြစ်ပွားအောင်ပြီးတော့ဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအချောက်အပံ့တွေပေးရေးအထူးအခိုက်မရှိအောင်နိုင်ငံရဲ့ငြိမ်းချမ်းရေးအတွက်နိုင်ငံရေးပြောဆိုဆွေးနွေးမှုနည်းနဲ့အပြေရှားဖို့အမေရိကန်ပြည်ထောင်စုကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တိုက်တွန်းသွားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အစီအခံစာနဲ့အကြံပြုချက်ထုတ်ပြန်တာနှစ်နှစ်မြောက်တဲ့အထိမ်းအမှတ်အဖြစ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကဒီကနေ့ပဲကြေညာချက်ထုတ်ပြန်သွားတာပါ။ရခိုင်ကချင်နဲ့ရှမ်းဒီလိုတိုင်းရင်းသားဒေသတွေအပါအဝင်တခြားနေရာဒေသတွေမှာပါမြန်မာစစ်တပ်ကလူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေပြီးတော့ပြည်ခတဲ့နှစ်တွေကတည်းကစတင်ခဲ့တာအခုထိလည်းဆက်ပြီးတော့ကျူးလွန်နေဆဲဖြစ်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ဒါကြောင့်ကိုဖီအန်နန်ကော်မရှင်ရဲ့အကြံပေးချက်ကိုမြန်မာအစိုးရအနေနဲ့အကောင့်ထဲဖော်ဖို့အတွက်အမေရိကန်ပြည်ထောင်စုကဆက်ပြီးတော့တိုက်တွန်းပါတယ်။ရခိုင်ပဋိပက္ခကြောင့်တစ်ဖက်နိုင်ငံရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရာရင်းကိုလုံခြုံစိတ်ချစွာနဲ့ပြန်လည်နိုင်တဲ့အခြေအနေမြန်မာအစိုးရကဖန်တီးပင်နိုင်ရေးအားပေးဖို့အမေရိကန်ပြည်ထောင်စုကနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဆက်လက်လှုပ်ဆောင်နေပါတယ်လို့လည်းကြေညာချက်ထဲမှာပြောဆိုထားပါတယ
်။အင်ဒိုနီးရှားနိုင်ငံဂျာဗာချွန်းခန့်လောက်မှာမီးလောင်ပျက်စီးသွားခဲ့တဲ့ခီးသည်တင်ကရိုတင်မောဒဇင်းပေါ်ကနေလူ300လောက်ကိုကယ်ဆယ်ရေးအဖွဲ့တွေကကယ်တင်နိုင်လိုက်ပြီးတော့သုံးဦးတည်ဆုံးသွားတယ်လို့အင်ဒိုနီးရှားအနာပိုင်းကဒီနေ့မှပြောကြားလိုက်ပါတယ်။ဒါဟာအစောပိုင်းကတင်မောမှာပါတယ်ဆိုတဲ့ခီးသည်ပမာဏထက်လည်းတိကျစွာပိုများနေတာဖြစ်ပါတယ်။ The KM Sentika Nusantara ဟာဒီအင်ဒိုနီးရှားနိုင်ငံဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဆူရာဘာရာမြို့ကနေဘာလက်ပါဝန်မြို့ကိုခြေတော်ရင်းနေညာကသွားစဉ်မှာမီးလောင်ခဲ့တာဖြစ်တဲ့ဆိုပြီးတော့အင်ဒိုနီးရှားအစိုးရတာဝန်ရှိသူနူဂရိုဟိုကဒီအင်ဒိုနီးရှားရုပ်သံလိုင်းကိုပြောကြားခဲ့ပါတယ်။အစောပိုင်းတုန်းကတော့အဲ့ဒီဂရိုတင်းမောမှာခီးတဲ့198ယောက်ပဲပါတယ်ဆိုပြီးတော့ဖော်ပြခဲ့ကြတာပါ။ဘာဆာနက်စ်ဒီကယ်ဆယ်ရေးအဖွဲ့ကတော့ဒီတင်းမောမှာပါတဲ့သူဟာလူ303ယောက်ပါဝင်ခဲ့ပြီးတော့ဒီ3ယောက်တည်ဆုံးခဲ့တယ်ဆိုပြီးတော့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဒါပြင်အဲ့ဒီနောက်မှာရှိတဲ့စိတ်ကန်းတွေကနေတင်းမောတွေနဲ့လေရင်တွေကိုလွတ်ပြီးတော့လည်းနောက်ထပ်ရှာဖွေကယ်ဆယ်ရေးတွေလုပ်ပြီးတော့နောက်ရက်တွေမှာလည်းဆက်ပြီးတော့လုပ်သွားဖို့ရှိရဲဆိုပြီးတော့ဒီအဖွဲ့ရဲ့တာဝန်ရှိသူဘူဒီပရာဆက်ထရိုကပြောပါတယ်။ဒီကတော့တင်းမောရဲ့ခီးသည်စင်းထဲမှာနာမည်တွေအတော်များများမပါတာကြောင့်ခီးသည်ရေတွက်ကခွာနေတာဖြစ်တယ်ဆိုပြီးတော့လည်းသူကပြောပါတယ်။တင်းမောမှာပါတဲ့လူစင်းက111ယောက်ပဲဖော်ပြထားတာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေလည်းအခက်အခဲတချို့ရှိခဲ့ပါတယ်။ဘာကြောင့်အခုလိုမီးလောင်ကျွမ်းမှုဖြစ်ပွားသွားတယ်ဆိုတာကိုတော့အာနာပိုင်တွေဘက်ကတစုံတရာပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ။
ဟောင်ကောင်မှာဒီကနေ့ဖြစ်ပွားတဲ့အစိုးရကိုဆန့်ကျင်တဲ့ရုံးပရက်ဆန္ဒပြပွဲမှာကြောက်ခဲရီမိရှုထားတဲ့ဓာတ်စီပလင်တွေနဲ့ပြစ်ပောက်ကြတဲ့ဆန္ဒပြသူတွေကိုဟောင်ကောင်ရဲတွေကမြေယိုပုံးတွေတုံးပြီးတော့လူစုခွဲခဲ့ပါတယ်။ဟောင်ကောင်မြို့ British ကောင်စီဝင်ရုံးကဝန်ထမ်းတအူကိုတရုတ်ပြည်မကြီးကဖမ်းဆီးထားတဲ့အတွက်အခြေအနေတွေပို့ပြီးတော့တင်မာလာတာပါ။လူဦးရေထူထပ်လာတဲ့ခွန်တုံတဝိုက်ကမြောက်ရီထားဘူရာလေးခုကိုတော့ပိတ်ထားပါတယ်။ဒါပေမဲ့လည်းဟောင်ကောင်လမကြီးတွေပေါ်မှာတော့ဆန္ဒပြသူတွေနဲ့ပြည်နယ်နေတာပါ။ဆန္ဒပြသူအများစုတွေကထီးတွေကိုကင်ဆောင်ထားကြတာပါ။စောင့်ကြည့်ရေကင်မရာတွေတက်ထားတဲ့မီးတိုင်တွေကိုလည်းဆန္ဒပြသူတွေကဖျက်ပစ်ခဲ့ကြပါတယ်။ဟောင်ကောင်တာဝန်ရှိသူတွေကတော့အဲ့ဒီမီးတိုင်ဟာကားအသွာအလာရာသီဥတုအခြေအနေနဲ့လေထုအရည်အသွေးနဲ့ဆိုင်တဲ့သတင်းအချက်အလက်တွေကိုကောက်ယူဖို့အသုံးပြုတာဖြစ်တယ်လို့ပြောဆိုပါတယ်။တချို့ဆန္ဒပြသူတွေကလည်းဝလုံးတွေနဲ့လမ်းတွေကိုပိတ်ဆို့ခဲ့ကြတာပါ။ဟောင်ကောင်ဆန္ဒပြပွဲအများစုဟာငြင်းငြင်းချမ်းချမ်းရှိခဲ့ပေမဲ့ဒီတစ်ချိန်မှာတော့လူစုခွဲဖို့ရဲတို့ဘက်ကအမျက်ရုံပုံတွေတုံးပြခဲ့ကြတာပါ။ဒါဟာပြီးခဲ့တဲ့ဆယ်တာကာလအတွင်းပထမဆုံးမျက်ရုံပုံအုံပြတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကလည်းဟောင်ကောင်လေဆိပ်မှာဆန္ဒပြသူတွေပိတ်ဆို့ဆန္ဒပြမှုကြောင့်လေဆိပ်ကိုပိတ်ထားခဲ့ရပါသေးတယ်။နောက်ပိုင်းမှာတော့ဆန္ဒပြသူတချို့ကသူတို့ရဲ့အဲ့ဒီလုပ်ရက်အတွက်တောင်းပန်ခဲ့ကြတာပါ။လေဆိပ်မှာဆန္ဒပြခွင့်မပြုတ်တဲ့ကန့်သတ်မိန့်ကိုဟောင်ကောင်အထက်တရားရုံးကရက်တိုးတမလိုက်တယ်လို့ဟောင်ကောင်ရဲတို့ကတောက်ကြနေမှာပြောထားပါတယ်။လေဆိပ်ပုံမှာလုပ်ငန်းဆောင်ရွက်မှုတွေကိုတရားမဝင်အနောက်ရှက်ဟန်ထားတဲ့သူဘယ်သူကမဆိုရာဇွမှုနဲ့အရေးယူမယ်လို့ဟောင်ကောင်အရှေ့ပိုင်းရက်တပ်ဖွဲ့တဒူရဲမှု4ရက်ထင်းကပြောဆိုထားပါတယ်။
အင်္ဂလန်မှာဒီကနေ့ကစားခဲ့တဲ့ Premier League အမှတ်ပေးဘောလုံးပွဲမှာတော့ Chelsea အထက်နိုင်ရသွားပါတယ်။ Norwich City နဲ့ Chelsea ကိုကစားကြတာမှာ Chelsea က3ဂိုး2ဂိုးနဲ့နိုင်သွားတာဖြစ်ပါတယ်။ Chelsea အတွက်ဂိုးတွေကတော့ Tammy Abraham က2ဂိုး၊ Mason Mount က2ဂိုးသွင်းခဲ့တာပါ။ပထမပိုင်းမှာ2ဖက်လုံးဂိုးတွေအပြန်အလှန်သွင်းပြီးတစ်ဖက်2ဂိုးစီတည်ဖြစ်ခဲ့ပြီးတော့ Chelsea အတွက်အနိုင်ဂိုးကတော့68မိနစ်မှာ Abraham ကသွင်းယူခဲ့တာပါ။ Chelsea အထက်ဟာဒီပွဲနိုင်လိုက်တဲ့အတွက်နီးပြတဲ့ Frank Lampard လက်ထက်မှာပထမဆုံးအနိုင်ပွဲရသွားတာဖြစ်ပါတယ်။တောက်ကြနေကဒီကစားတဲ့ Aston Villa နဲ့ Everton ပွဲမှာတော့ Aston Villa အသင်းက2ဂိုးကိုမရှိနဲ့အနိုင်ရသွားပါတယ်။ကျွန်တော်တို့အခုသတင်းချင်ညာနေချိန်မှာတော့ Brighton နဲ့ Southampton, Manchester United နဲ့ Crystal Palace, Sheffield United နဲ့ Leicester, Watford နဲ့ West Ham တို့ကစားနေကြပြီးတော့ Manchester United နဲ့ Crystal Palace ပွဲမှာတော့အခုပွဲချိန်မိနစ်40လောက်ရောက်တဲ့အထိမှာတော့ Crystal Palace အသင်းက2ဂိုးကိုမရှိနဲ့အနိုင်ရနေပါတယ်။မြန်မာစံတော်ချိန်ည17:00နာရီမှာတော့ Liverpool နဲ့ Arsenal တို့ကစားကြဖို့ရှိပါတယ်ခင်ဗျာ။
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါလေရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့စီစဉ်တွေကို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာနဲ့ VOA မြန်မာပိုင်းရဲ့ website စာမျက်နှာတွေမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဆုံးရခိုင်တိုက်ပွဲတွေအကြောင်းသတင်းလွှာကိုတင်ဆက်ပေးကြပါမယ်ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ AA အဖွဲ့တို့ကြားမှာတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတဲ့အချိန်ဒီကနေ့မှာတော့မင်းပြားမြို့နယ်ပန်းမြောင်ကျေးရွာပေါ်မှာလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ကလေးငယ်တချို့သေဆုံးပြီးတော့လူကြီးတချို့ဒဏ်ရာရရှိခဲ့ပါတယ်ဒီပစ်ခတ်မှုနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ဘက်ကရခိုင်လက်နက်ကိုင်အဖွဲ့ကိုဆွတ်ဆွဲထားပါတယ်ရခိုင်လက်နက်ကိုင်တပ်ဖွဲ့ဘက်ကတော့ငြင်းဆန်ထားပါတယ်ဒေသခံတွေဘက်ကလည်းမြန်မာစစ်တပ်ဘက်ကပြစ်တာဖြစ်တယ်လို့အခိုင်အမာပြောနေကြပါတယ်ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်နိုင်ကိုအိမ်ကအပြည့်စုံဆက်ပြီးပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြားမြို့နယ်ပန်းမြောင်ကျေးရွာမှာဒီနေ့မနေ့လက်နက်ကြီးကြားရပောက်ကွဲခဲ့မှုကြောင့်ကျောင်းသားတွေနဲ့အမျိုးသမီးတွေဒေကြီးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံရွာသားတို့ကပြောပါတယ
်။ပန်းမြောင်ရွာအလယ်လောက်မှာပေါ့အဲ့ဒီဘုရားကျယ်ဒီပေါ်မှာလက်နက်ကြီးအထိုင်ချပြီးတော့ပြစ်နေတာအဲမြန်မာစစ်တပ်ကပေါ့ရွာရဲ့ပြင်ဖက်တော်တန်းတွေကိုအဲ့လိုပဲပြစ်နေတာမနေ့ကတည်းကပြစ်နေတာအဲ့ဒါဒီနေ့မနေ့ဆန်အိုက်ခွဲလောက်မှာပြစ်လိုက်တဲ့လက်နက်ကြီးစလုံးကရွာပြင်မထွက်ဘဲရွာထဲကိုပဲကျတာဒီတော့ကွဲရပါဘော။ရွာထဲမှာမိသားစုထမင်းစားတယ်အဲ့ဒီအိမ်မှာကြည့်တာ။အာကလေး၃ယောက်ဆုံးသွားပြီ။အကြောင်းသူ၁၀တန်းတယောက်ပေါ့။ပြီးတော့၄တန်းအကြောင်းသား၁ယောက်၊မူကျိုးအကြောင်းသား၁ယောက်။နောက်လူကြီး၃ယောက်ကတော့အခုဆံရပြင်းလို့မြောက်ဆင်းအောင်သွားနေတာဗျ။
ပန်းမြောင်ကြီးရွာအောင်မင်္ဂလာဖျားတောင်ကုန်းပေါ်မှာထန်ချထားတဲ့မြန်မာစစ်တပ်ကနေလက်နက်ကြီးနဲ့ပြစ်ခတ်နေမှုတွင်ချိန်သာလွှဲထားတဲ့လက်နက်ကြီးကြီးတစ်လုံးရွာသိမ်းကြားရောက်ပောက်ကွဲသွားလို့ចောင်းသား3ဦးသေဆုံးပြီးအမျိုးသမီး3ဦးအပါအဝင်4ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်မင်းပြမြို့နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြား
ဂျာရာပဒိနေကနေဒီကနေ့အထိတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတယ်လို့အေအဖွဲ့ရှိမယ်လို့ထင်ရတဲ့တောင်တွေပေါ်မှာလက်နက်ကြီးတွေနဲ့ပြစ်ကတ်မှုတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်
ဒေသခံရွာသားတွေကတော့မြန်မာစစ်တပ်ရဲ့လက်နက်ကြီးကြီးလို့ပြောဆိုနေပေမဲ့မြန်မာစစ်တပ်နေရာယူထားတဲ့ပန်းမြောင်ကျေးရွာတွင် AA ဖွဲ့ဘက်ကပြစ်လိုက်တဲ့လက်နက်ကြီးဖြစ်ကြောင်းအနောက်ပိုင်းတန်းစစ်တပ်နာချုပ်သမတော်ပြောခွင့်ရဘူမူကြီးဝင်းစောဦးကပြောပါရစေ။
ကျွန်တော်တို့အင်းနေရှင်းတဲ့တပ်ကအဲဒီပန်းမြောင်ရွာဖုံးကျောင်းမှာတော့လည်းစေကြည့်ပါဘာအဲ့ငါတောင်ကုန်းကနေပေါ်မှာအဲ့မှာနေရ
三江沙沙皮耶，这个地少沙的沙呗哩。三江沙的嘛，前头再不查一留下，你呢？哎，那嘛查来个，查来看见了，走路哎，这个白马的也有，前头我听出来的，这叫马路，这个开开几多的，它不好骑。因为当年那个呀，西北那条嘛，所以农村一条路呢，骑个就完了，五千米了。现在看见了，哎，进来的朋友就还是嘛，加多少米的，多少样的。
三江九月天比较木啊，一破也来七路，你妈是大爷叔叔的车包，一边家一大王看看都看看，啊，可能人数开完了。
妈是家不干你比多，那他啊车不看没转呢，他表人家都走路呀了，不是？把这龟妈去关了，没欺负你们了嘛？妈是家不干你比多，不都哎三江也月天来挡我，俺们来挡住了，哎你这里挡不完你比多嘛？不都地人来支援呢你比多，地缺钱被挡工会那不抢你呀的，哎你被我关闭都不都进你了，我关。三江两天我啊提了我，喏，都说你有些事情呢，别看咱都走路呀。我嘛是在看你比如，咱比嘟嘟说，交的要的多么呀？然后旅游业也你比如，都说啊，忙的要的好嘛，先看比如嘛，那远大的我飞机那底下飘的，咱们在医院比如嘛的，别看的路就那路不看到一路呗，我明白的。
三江几月天，人家只别看你的宝马，三江月水房店江西亚洲，五边人问大家苦路没办嘞？
我们说叫什么功夫？人家给你啊，他们说哎，最近流感啊，你说这水为什么辛苦？他们说我几生啊，那个也都是病人，那个小病人，看人家这样，他们功劳对比，再不最近都病人，为什么辛苦呢？
大家半秒月咋录个咯？你们是大概你别看他别讲表示话嘞。
现在都半秒月天嘛，哎，都没洗过屋，哎，都洗了个都都哎，洗的那个没多屋嘞。月天嘛，月咋这个空中路边那地路路的啦，再么了个别的吧，还嘛再么了。
事业不离不开转，一家大队踢开对手的波，没皮在讲，明天没事那个，比如路途故事嘞，五十那个表话嘞。比个人那操作些困难，提升瓦拉个的，等你苏兰拉提。
你妈现在呢，一块路事业在忙，没皮时间转。一家大队从超生的五年，但也也都这样，俺在吃五角，心里疲劳。一看单一单没人面，使用俺的时间高于他话嘞，怎么样？
VOA တရင်တော်နိုင်ကိုအင်ကရခိုင်ပြည်နယ်ဘက်ကစစ်ရေးအခြေအနေပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။လွန်ခဲ့တဲ့နှစ်နှစ်ကာလတုန်းကရခိုင်ပြည်နယ်တွင်းကစစ်စင်ရေးတွေမှာအသက်ဘေးစိုးရိမ်ရလို့ဘင်္ဂလားဒေ့ရှ်ဘက်ကိုတိမ်းရှောင်ပြေးသွားရတဲ့ရိုဟင်ဂျာတွေအိမ်မပြန်နိုင်တာဘာကြောင့်ပါလဲဆိုတာကိုလည်းတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်တွင်းကစစ်စင်ရေးတွေအတွင်းမှာတိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတာနှစ်နှစ်ကြာလာပြီဖြစ်ပေမဲ့လို့ဒုက္ခသည်တွေကတော့အခုတည်းကနေရက်မပြောင်းနိုင်ကြသေးပါဘူးဒီသတင်းမှတ်ထဲမှာပဲဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာအစိုးရတို့နေရက်ပြန်ပို့ရေးကိုစီစဉ်ခဲ့ကြပေမဲ့အောင်မြင်မှုမရခဲ့ပါဘူးရိုဟင်ဂျာဒုက္ခသည်တွေနဲ့လူခွေလှုပ်ရှားသူတွေကတော့နေရက်ပြန်နိုင်ရေးမှာလုံခြုံရေးနဲ့လူခွေရေးအခြေအနေတွေကအဓိကအဟန့်အတားဖြစ်နေတယ်လို့ပြောကြပါတယ်ဒီကြောင့် VOA သတင်းတောက် State Stanford Bangladesh နိုင်ငံ Cost Bazaar ကနေသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုအောင်လွင်ဦးကအပြည့်အစုံပြောပြပေးမှာဖြစ်ပါတယ်ရှင
် Bangladesh ရောက်ဒုက္ခသည်တွေနေရပြန်ရေးပြီးခဲ့တဲ့သတင်းပတ်သက်စီစဉ်ခဲ့ပေမဲ့စိုးရိမ်မခင်းတဲ့သဘောထားတွေနဲ့အတူအစီအစဉ်အထမမြောက်ပဲဖြစ်ခဲ့ရတာပါ Fortify Rights အဖွဲ့က John Quinley တို့လူခွင့်ရေးလှုပ်ရှားသူတွေကတော့လွန်ခဲ့တဲ့နှစ်နှစ်တုန်းကလိုလုံခြုံရေးနဲ့အခြေခံအခွင့်အရေးတွေချွတ်တက်မှုတွေမှာတည်တည်တာပြောင်းလဲတိုးတက်လာတာမရှိသေးတာဟာနေရက်ပြန်ပို့ရေးမအောင်မြင်ရတဲ့အဓိကအကြောင်းရင်းဖြစ်နေထောက်ပြကြပါတယ
် Rohingya that return will be confined to transit centers for a number of days
နေရက်ပြန်တဲ့ Rohingya တွေဟာဂျာစကန်နေမှာရက်တော်ကြာနေကြမှာပါပြီးရင်လည်း MVC နိုင်ငံသားစီးပွားရေးကတ်တွေကိုအတင်းထုတ်ဝေပါလိမ့်မယ်နိုင်ငံသားစီးပွားရေးကတ်ပြားတွေဟာ Rohingya အဖြစ်ဖော်ပြခွင့်ရမှာမဟုတ်ပါဘူးဒါဟာလည်းခွဲခြားဆက်ဆံတဲ့ဥပဒေတစ်ခုအဖြစ်နဲ့လက်ခံထားကြတဲ့1982ခုနှစ်နိုင်ငံသားဥပဒေပေါ်မှာအခြေခံပါတယ်
။ဘင်္ဂလားဒေ့ရှ်ဒုက္ခသည်အကူအညီပေးရေးနဲ့နေရက်ပြန်ပို့ရေးကော်မရှင်ကတော့ဒုက္ခသည်မိသားစု295စုကိုသဘောထားမေးမြန်းရမှာနေရက်ပြန်ပို့ဆန္ဒရှိတဲ့သူတယောက်မှမရှိတဲ့အကြောင်းပြောဆိုထားတာပါ။နေရက်ပြန်ပို့ရေးအစီအစဉ်အတွက်ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကဒုက္ခသည်2200ရဲ့စင်းကိုမြန်မာနိုင်ငံကိုပို့ပို့ခဲ့တာဖြစ်ပြီးဒီထက်ကပထမအတုပ်ဖြစ်နေ3450ကိုမြန်မာတာဝန်ရှိသူတွေစစ်စစ်တည်ပြုထားပေမဲ့စီစဉ်ထားတဲ့ပြီးခဲ့တဲ့ကြာသပတေးနေ့မှာတော့ဒုက္ခသည်တွေတယောက်မှပေါ်မလာခဲ့ကြပါဘူး။ရခိုင်ပြည်နယ်မောင်တော်ဒေသမှာနေထိုင်ခဲ့တဲ့ရိုဟင်ဂျာတဦးဖြစ်သူအဘူဟေတာကတော့ဖိနှိပ်မှုတွေရှိနေသမျှမပြန်ဘူးလို့ပြောပါတယ်
။အာရဒတ်ဆဲဘာဘိုင်ဒန်ဇယော
ကိုနေဆွေမျိုးတွေမြန်မာနိုင်ငံမှာအဖမ်းခံထားရတယ်။ကျွန်တော်တို့မပြန်ခင်ဒီလူတွေကိုအရင်ပြန်လွတ်ပေးဖို့လိုတယ်။ကျွန်တော်တို့ကလည်းရိုဟင်ဂျာဖြစ်တိတ်ခါရှိရှိလက်ခံရပါလိမ့်မယ်။ဒါဟုတ်ပဲကျွန်တော်တို့ကမြန်မာဆွေရောက်ကိုတောင်းနေတာပါ။ဒါရီစာရမယ်ဆိုရင်ကျွန်တော်တို့ကို့ဖာသာပြန်ပါပါ။သူတို့လာခေါ်စီရတော့မလိုပါဘူးဆိုပြီးသူကပြောသွားတာပါ။ရခိုင်ပြည်နယ်မှာရှိနေကြတဲ့ရိုဟင်ဂျာတွေရဲ့လက်တလောအခြေအနေအရလဲနေရပြန်ဖို့တွန်းဆုံနေရတဲ့အကြောင်းရင်းတစ်ခုဖြစ်နေရိုဟင်ဂျာကျောင်းသားစရဲမူစတာဖာလို့ဒုက္ခသည်တွေကပြောကြပါဗျ
My Rohingya brothers are living in Myanmar refugee camp, IDP camp.
ဒုက္ခသည်စခန်းတွေ IDP စစ်ရှောင်းစခန်းတွေမှာကျွန်တော်မျိုးတွေရှိပါတယ်။ဘာခွင့်ရေးမှလည်းမရကြပါဘူး။ဒီလိုအခြေအနေမျိုးမှာဘင်္ဂလားဒေ့ရှ်ကနေဘလို့ပြန်ပို့มาတယ်လေ။ IDP စခန်းတွေကိုအရင်ဆုံးရှင်းဖို့လိုပါတယ်ဆိုပြီးသူကပြောခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AKF2 Moment ကတော့မြန်မာစုအနေနဲ့ဒုက္ခသည်တွေရဲ့ယုံကြည်မှုရအောင်ကြိုးပမ်းနိုင်မှသာနေရပြန်ပို့ရေးစီစဉ်အောင်မြင်နိုင်မယ်လို့ပြောဆိုခဲ့တာပါ။ရိုညာဆိုတဲ့သုံးလုံးကိုတရားဝင်အထိမပြုလက်ခံမထားတဲ့မြန်မာဆွေကတော့ဒုက္ခသည်တွေနေရမပြောင်းနိုင်တဲ့အထက်အကြောင်းရင်းဟာ ARSA ဆွင့်ရအုပ်စုရဲ့ချင်းချောက်မှုကြောင့်သာဖြစ်ကြောင်းအစိုးရပိုင်သတင်းစာကနေပြောဆိုခဲ့ပါတယ်။ချိန်နဲ့မှာပဲပြန်ပို့ရေးအတွက်စီစဉ်ထားတဲ့ရနာနီတော့မှဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတာဝန်ရှိသူတွေဒုက္ခသည်တွေနေရပြောင်းဖို့ဆန္ဒရှိမှရှိသဘောထားကောက်ယူခဲ့တဲ့အတွက်အစီအစဉ်ကိုထိခိုက်ခဲ့ရတယ်လို့လည်းဖော်ပြထားတာပါ။ဒါပေမဲ့ကုလသမဂ္ဂအရာရှိတွေနဲ့လူခွင့်ရလို့ရှာသူတွေကတော့မြန်မာနိုင်ငံကလက်တလောအခြေအနေတွေဟာဒုက္ခသည်တွေစိတ်ချက်လက်ချပြန်နှံလောက်တဲ့အစ်မမရှိသေးဘူးဆိုပြီးပြောဆိုထားကြပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေအကြောင်းကိုအောင်လင်းဦးပြောပြပေးသွားတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့စနေညကျန်းသတင်းလှော်တွေကတော့ဒီလောက်ပါပဲ။မကြခင်မှာတော့ပြည်ပဈေးကွက်တွေမှာငါးပစုံအရှင်တွေကိုဝယ်လိုအားများဈေးရပေးမယ်လို့မြန်မာနိုင်ငံဘက်ကမတင်ပို့နိုင်သေးတာဘာကြောင့်မလဲဆိုတာသုံးသပ်ထားတဲ့မြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။စနေညချမ်းအတွက်အပတ်စဉ်ကဏ္ဍတွေကမြန်မာတခွင်အစီအစဉ်ကိုဇက်တိုက်တင်ဆက်ပေးကြပါတယ်။ငါးပစုံအရှင်တွေကိုပြည်ပဈေးကွက်မှာဝယ်လိုအားများနေပေမဲ့လည်းမြန်မာနိုင်ငံအနေနဲ့အရှင်တင်ပို့နိုင်တာအရန်ကိုနည်းနေပါတယ်။ရေထွက်ကုန်တွေကိုအရှင်တင်ပို့ပင်ထားနိုင်ရင်ခဲထားပြီးတော့တင်ပို့တဲ့ရေထွက်ပစ္စည်းတွေထက်ဈေးကောင်းရနိုင်ပေမဲ့လို့အဲ့ဒီလိုမျိုးအရှင်တင်ပို့နိုင်မှုကတော်တော်ကိုခက်ခဲနေသေးတာပါ။အဲ့ဒီလိုမျိုးရေထွက်ပစ္စည်းတွေအရှင်တင်ပို့နိုင်မှုအတွက်ဘယ်အပိုင်းနေမှာလိုအပ်ချက်တွေဖြစ်နေပါသလဲ။ဘလို့ခက်ခဲတွေကြုံနေရပါသလဲ။နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေဘက်ကရောဒီကိစ္စနဲ့ပတ်သက်ပြီးဘာတွေလှုပ်ဆောင်နေတာတွေရှိပါသလဲဆိုတဲ့အပြည့်အစုံကိုတော့မြင့်မခသတင်းအေဂျင်စီကကိုမွှေးကျူတင်ပြပေးထားတာနားဆင်ပါရှင
်မြန်မာနိုင်ငံကနေငါးပစုံစတဲ့ရေထွက်ကုန်ပစ္စည်းအမျိုးမျိုးကိုနိုင်ငံခြားတိုင်းပြည်တွေစီတင်ပို့နေပေမဲ့အရှင်လက်လက်အကောင်လိုက်တင်ပို့နိုင်တာကတော့နည်းပါးနေသေးပါတယ်ပြည်တွင်းကရေထွက်ကုန်ပစ္စည်းတင်ပို့တဲ့လုပ်ငန်းတွေအနေနဲ့အရှင်ထုတ်ပို့မှုနည်းပညာကိုမကျွမ်းကျင်တာတည်ယူပို့ဆောင်ရေးအခက်အခဲနဲ့ကုန်ကျစရိတ်များပြားတာတွေကြောင့်အများစုကငါးပစုံအသေးတွေကို AKB တင်ပို့နေကြတာဖြစ်ပါတယ်။နိုင်ငံတကာဈေးကွက်အနေအထားအရတော့ပင်လယ်ထွက်ကုန်အရှင်တွေကိုဝယ်လိုအားများနေတာကြောင့်မြန်မာနိုင်ငံကထွက်ရှိတဲ့ငါးပစုံပင်လယ်ထွက်ကုန်တွေကိုအရှင်ဈေးကွက်ကြီးမားတဲ့နိုင်ငံတွေစီတင်ပို့နိုင်ဖို့လှုံ့ဆော်နေပါတယ်။လက်ရှိမှာလည်းဟောင်ကောင်က Super Search Capital Investment ဆိုတဲ့ကုမ္ပဏီတစ်ခုကမြန်မာနိုင်ငံမှာရုံးကွဲလာဖွင့်ပြီးပင်လယ်ထွက်ကုန်အရှင်တွေတင်ပို့ပေးနိုင်ဖို့အတွက်ဤပညာပေးတာတွေတင်တန်းပေးတာတွေလာရောက်လှုံ့ဆော်နေပါတယ်။အဲ့ဒီကြောင့်လည်းပတ်သက်လို့ Super Search Capital Investment ကမြန်မာနိုင်ငံရုံးတာဝန်ခံဦးမိုက်အောင်မြင်ထွန်းကအခုလို့ပြောပါတယ်
။ဟောဤပညာဆိုတာအရှင်ကိုကျွန်တော်တို့ဘယ်လိုမျိုးစနစ်ကျထုတ်တယ်လဲဆိုတာကိုဒီနိုင်ငံခြားပညာရှင်နဲ့စနစ်ကျတင်ပြီးစနစ်ကျတင်နှံပေးတဲ့အာမျိုးတော့ကျွန်တော်အနေနဲ့မကြားမိသေးဘူး။အဲဒါကြောင့်ကျွန်တော်တို့အနေနဲ့တော့ဒါတော့ကျွန်တော်တရားဝင်တင်နှံဖွင့်လိုက်ပြီးတော့တင်ကြတယ်။တရားဝင် certificate ပေးမယ်။ပြီးတော့တရားဝင်ကျွန်တော်တို့စနစ်တကျပို့ဆောင်မယ်။စနစ်တကျ international standard အတိုင်းကျွန်တော်တို့ပို့ဆောင်မယ်လို့ယူရပြီးတော့လုပ်ဆောင်တာဖြစ်ပါတယ်။အရှင်ပို့မယ်ဆိုလို့ရှိရင်တော့အရှင်ဘလို့ဖန်းတယ်လဲဆိုတဲ့နည်းပညာကနံပါတ်1ပါပဲ။အဲတော့အရှင်ဘလို့မျိုးကျွန်တော်တို့ဖန်းတယ်လဲဆိုတဲ့နည်းပညာကိုလည်းကျွန်တော်တို့မကြားမိမှာပို့ပြီးတော့တင်နှံအနေနဲ့ကျွန်တော်တို့ပေးဖို့ရွေးထားပါတယ်။လောလောဆယ်တော့ဟိုအရှင်ဖန်းနာလည်းလောလောဆယ်ယာယီပိတ်ထားသေးတာဖြစ်တဲ့အတွက်ကျွန်တော်တို့ စီစဉ်ဖွင့်တဲ့အချိန်ကြလို့ရှိလို့ရှိရင်တော့စနစ်ကြဘလိုမျိုးအရှင်ဖန်တယ်ဆိုတော့ဤပညာကိုသင်ကြားပေးမှသာလျှင်အရှင်ပို့ပြီးရမယ်လို့ယုံကြည်တာဖြစ်တဲ့အတွက်အရှင်ဘလိုဖန်လဲဆိုတာကိုကျွန်တော်တို့သင်ကြားပေးဖို့ရှိပါတယ်ဟုတ်
ပင်လယ်ထွက်ကုန်အရှင်ပို့ထုတ်ပုံးမှုတင်တန်းကိုလည်းဇူလိုင်လကုန်ပိုင်းကရခုံမြို့မှာနိုင်ငံခြားပညာရှင်တွေလာရောက်ပို့ချပေးခဲ့ပြီးပင်လယ်စာအထူးကထွက်ရှိရာဒေသတွေဖြစ်တဲ့တနင်္လာရီတိုင်းဒေသကြီးကဗိတ်ပုတ်ပြင်ကောတောင်းမြို့တွေမှာလည်းရေလုတ်သွားတွေကိုအရှင်ဖန်းစည်းနည်းနဲ့ထိမ့်သိမ့်မွေးမြူနည်းတွေတွားရောက်လေ့ကျင့်ပေးမှဖြစ်တယ်လို့သိရပါတယ်။ကြောင်ငါ၊ကြောက်ပစွန်၊ရေကြိုပစွန်၊ဂနန်းစတဲ့ပင်လယ်ထွက်ကုန်တွေကိုဟောင်ကောင်၊ထိုင်ဝမ်၊မကာအိုတောင်ကိုရီးယား၊ဂျပန်၊တရုတ်နိုင်ငံတွေစီလေရင်နဲ့တင်ပို့ပေးသွားမှာဖြစ်ပြီးဆက်ဆာချင်းမှာတော့တပတ်ကိုတန်20လောက်စပူနိုင်ဖို့ကြီးမှန်ထားပါတယ်။အဲဒါနဲ့ပတ်သက်လို့ဦးမိုက်အောင်မြင့်တုံးကအခုလိုပြောပါသေးတယ်
။ကျွန်တော်တို့အရှင်ဟိုဖမ်းတဲ့ဖမ်းနေတဲ့ကျွန်တော်တို့ရေလုသားတွေကဖမ်းလိုက်တဲ့အဲဒီမှာအရှင်ပါလာတဲ့ဆိုရင်အရှင်ကိုကျွန်တော်တို့ထိန်းသိမ်းပြီးတော့ကျွန်တော်တို့ဝယ်တဲ့ကွန်မြူနီစီကိုတို့နေနဲ့ဘယ်လိုကွန်မြူနီစီကြတည်လာဖို့ရှိမှာပါနော်။အဲဒီတည်လာပြီးတဲ့အချိန်ကနေစပြီးတော့ဘယ်လိုမျိုးပက်ကင်းထုတ်မလဲ။အဲဒါတော့ကျွန်တော်တို့ကုမ္ပဏီရဲ့အပိုင်းဖြစ်သွားပြီပေါ့နော်ဘယ်လိုမျိုးဘက်ကင်ထုတ်မလဲဘယ်လိုထုတ်ပြီးတဲ့အခါမှာဘယ်လို airline နဲ့ဘယ်လိုစနစ်ကျပို့ပြီးတော့ဟိုဘက်ကိုအဲဒီဖန်ထားတဲ့အရှင်ရဲ့အဲ quality account အတိုင်းဘယ်လိုရောက်အောင်သွားမလဲဆိုတဲ့ပုံစံအတော့ကျွန်တော်တို့စနစ်ကျလောက်ဝင်မှာဖြစ်တဲ့အတွက်အဲ့ဒီဒီ process သွားမဲ့ process တစ်ခုလုံးရဲ့အဲ procedures ကိုတော့ကျွန်တော်တို့ကုမ္ပဏီကနေတာဝန်ယူပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်ပို့ဖို့တော့ပနပီလာ airlines နဲ့ကျွန်တော်တို့ပူးပေါင်းထားပါတယ်ပနပီလာ airlines နဲ့ကျွန်တော်တို့ logistic တို့ပြန်ဝင်လုပ်ဖို့ဆိုပြီးတော့စာချုပ်ချုပ်ဆိုထားပါတယ်တို့ကုမ္ပဏီကနေပြီးတော့ကျွန်တော်တို့ပစ္စည်းတွေကိုကျွန်တော်တို့ပစ္စည်းတွေကိုအဓိကယူပြီးတော့ကျွန်တော်တို့သွားလို့တဲ့နိုင်ငံတွေကိုဒီ airline ဆက်ကျွန်တော်တို့တည်သွားမှာဖြစ်ပါတယ
်မြန်မာနိုင်ငံအနေနဲ့ဤပညာလိုအပ်ချက်တချို့ကြောင့်အရှင်တင်ပို့မှုနှေးပါခဲ့ပြီးအရှင်တင်ပို့တာကအသေးထက်ဈေးကောင်းပုံမရရှိနိုင်မယ်လို့မြန်မာနိုင်ငံ၅လုံငန်းအဖွဲ့အချုပ်ကအမှုဆောင်ရရှိဦးကြီးငွေကအခုလိုပြောပါတယ
်တကယ်တမ်းတော့အရှင်တွေကရှိတယ်ပင်လယ်ကမ်းခြေမှာဒုနေ့တိုင်းမှာအများကြီးထွက်တယ်ခုနကသူတို့ပြောတဲ့အဓိက၄မျိုးပေါ့ကကတိတို့เนาะကြောက်ပစုံတို့စသည်ဖြင့်ပေါ့เนาะအဲ့ဒီဟာတွေအားလုံးကိုအဲ့ဒီဒေသမှာပဲဒီဟိုငားတွေပစုံတွေရှင်အောင်ထားဖို့နံပါတ်၁လို့တယ်သူကဖမ်းမိပြီးခြင်းတချို့ကတည်သွားတာလေအဲ့ဒီအတွက်ကိုဒီနေ့အဖြစ် release ခြင်းလို့ခေါ်တဲ့ဒီငားတွေကိုပြုစုဆောင်ရှောက်ဖို့နေရာလို့တယ်ပြီးလို့ရှိရင်အဲ့ဒါတွေကိုထုတ်ပုံးမဲ့ဤပညာနဲ့ပစ္စည်းတွေလို့တယ်အဲ့ဒီအချက်တွေရပြီဆိုရင်အခုလဲအဒရနေတန်ကအားလုံးသိတဲ့ကြောက်ပစုံအရှင်ပို့ပါတယ်ဒါမှမဟုတ်ရေအတွက်နဲတာပေါ့အခုလာတဲ့ကုမ္ပဏီကတော့ဒီမှာကိုအခြေချပြီးတော့ဒါအငယ်တို့ကသူတင်ပြတာပေါ့နော်ငါလုံငါအဖွဲ့ချုပ်တွေနဲ့အကူညီပေးပါဆိုတော့အငယ်တို့ကလိုက်ပြီးတော့မှမိတ်ဆက်ပေးတဲ့ခါတနင်္လာတိုင်းမှာလက်ရှိတဲ့မွေးနေပြီကြောင်ငါကိုမွေးနေပါပြီအငယ်တို့တိုးချဲ့ဖို့ကတော့ဒီရေငံမှာပေါ့ marine culture လို့ခေါ်တယ်ပင်လယ်တွင်းမှာပိုက်လောက်ရင်ချပြီးဝေးရစနစ်တွေအခုစနေပြီသူတို့ကုမ္ပဏီကလည်းအဲ့လုပ်ငန်းစီတွေပါအဲ့ဒါဆိုရင်အငယ်တို့မူလအသေးရောင်းနေတဲ့လုပ်ငန်းရှင်တွေအားလုံးကဈေးပိုရမယ်အငယ်တိတော့တော့နှစ်ဆလောက်ပိုရမယ်
ပင်လယ်ထွက်ကုန်တွေကိုအရှင်တင်ပို့တာကအေးခဲပြီးပို့တာထက်ဈေးကောင်းပုံမူရရှိနိုင်တာကြောင့်နိုင်ငံခြားဝင်ငွေတိုးတက်ဖို့အထောက်အကူပြုနိုင်မှာဖြစ်ပြီးရေလုံငန်းရှင်တွေအနေနဲ့အရှင်ဈေးကွက်ကလိုချင်တဲ့အရွယ်စားနဲ့အရည်အသွေးရရှိအောင်လှုံ့ဆော်ဖို့လိုလို့မယ်လို့ရေထွက်ကုန်တင်ပို့သူတွေကပြောပါတယ်။ငါပစွန်ငရှင်ကနန်းအသားလွာတွေအကောင်လိုက်တွေကိုနေဆက်ကုန်သွယ်ရေးစခန်းတွေပင်လယ်ရေကြောင်းတွေကတင်ပို့နေတဲ့အပြင်ရန်ကုန်လေဆိပ်ကနေအရှင်တင်ပို့တာရှိနေပေမဲ့လည်းပမာဏနည်းသေးပါသေးတယ်။မြန်မာနိုင်ငံအနေနဲ့2018-2019ဘဏ္ဍာနှစ်အတွင်းအောက်တိုဘာ1ရက်နေ့ကနေဇွန်လအထိရေထွက်ပစ္စည်းတင်ပို့မှုကနေအမေရိကန်ဒေါ်လာတန်း600ကျော်ရရှိထားပြီးမနစ်ခထက်တန်း40ကျော်ပုံမှုရရှိထားပါတယ်။ကျွန်တော်မွေးကြည့်ပါ။မြန်မာသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ။
မြန်မာခသတင်းအေဂျင်စီကကိုမွေးကျူတင်ဆက်ပေးခဲ့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေနေ့ဒိုင်အလီလိုက်ဆွေးနွေးခန်းကိုလှိုင်းဒိုမီတာ2532.51နဲ့လှိုင်းလက်မီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါလေရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို79 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်။2019ခုနှစ်ဩဂုတ်လ24ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်ကိုတော့လှိုင်းဒိုမီတာ25 kHz 11965လှိုင်းဒိုမီတာ32 kHz 9303ညလှိုင်းဒိုမီတာ51 kHz 5885နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေဆောင်မြော်နေကြတဲ့စနေညဓာတ်ရိုက်ဒီလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွေဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဓာတ်ရိုက်ဒီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရက်လေးလိုင်းစီစဉ်မှာတော့မြန်မာနိုင်ငံကညဉ့်ညဲလုပ်ငန်းစဉ်အတွက်လမ်းတွေဖောက်ဖို့လိုနေပြီလားဆိုတော့ကျွန်တော်တို့ဆွေးနွေးမှာပါမကြာသေးငါပဲဒီတဲန်သားလက်နက်ကင်ဖွဲ့နေဟိုတိုက်ပွဲတွေတကြောပြန်ကြီးထွားလာတာညဉ့်ညဲဆွေးနွေးမှုတွေတိစုံနေတဲ့နောက်ဆက်တွဲအကျိုးဆက်တစ်ခုဖြစ်နေဒီညဉ့်ညဲလုပ်ငန်းစဉ်ထဲမှာပါနေတဲ့သူတွေအကဲခတ်တွေကထောက်ပြနေတာရှိပါတယ်ဒါကြောင့်လဲစစ်ချိန်တွေလျှော့ချဖို့ညဉ့်ညဲလမ်းစာပေါ်လာနိုင်မှုပြည်ရင်းပြည်ပကဩဇာအချိန်ဟောကြီးမားတဲ့အင်အားစုတွေကကြောင်းဝင်စစ်ဆက်ဖို့ကောင်းတယ်ဆိုပြီးတော့ဟိုတိုက်တွန်းတာတွေလည်းရှိနေပါတယ်ဆိုတော့ဒီညဉ့်ညဲဆွေးနွေးမှုတွေပြန်ဆနိုင်မှုဘာတွေလုပ်ဖို့လိုမလဲဆွေးနွေးမှုတွေမှာတိုးတက်မှုတွေရဖို့လက်ရှိပုံစံအနေနဲ့ဖောက်ထွက်ဖို့လိုနေသလားဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ဆိုတော့ပင်နယ်ဆွေးနွေးဖို့ကျွန်တော်တို့ဖိတ်ခေါ်ထားတဲ့သူနှစ်ဦးရှိပါတယ်တူကတော့ပိုမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဦးဆောင်နာယကလည်းဖြစ်ဒီညဉ့်ညဲလုပ်ငန်းစဉ်ဦးဆောင်ဖွဲ့အဖွဲ့ဝင်တူလည်းဖြစ်တဲ့ဦးခွန်ဦးကနောက်တူကတော့ဒီတန်းသားရေးအနိကစောင့်ကြည့်လေ့လာနေတဲ့ဒေသဆရာဦးစည်သူအောင်မြင့်တို့ဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုတုံးသက်ချက်ကိုကြားချင်ပါတယ်ခင်ဗျာအခုဒီစစ်ပွဲတွေနဲ့ပတ်လို့ပေါ့လေတုံးသက်ကြတဲ့နေရာမှာဒီလက်ရှိညဉ့်ညဲလုပ်ငန်းစဉ်ပေါ့ယုံကြည်မှုအားနည်းတဲ့အတွက်စီရေးရအသာစီးရဖို့နည်းမြေစုမှုကိုကျိုးပန်းတဲ့လက္ခဏာတွေဖြစ်နေဟိုတွေ့ကြရမျိုးတွေရှိပါတယ်ဆိုတော့ဥက္ကမဥက္ကရေလက်ရှိဒီညဉ့်ညဲလုပ်ငန်းစဉ်ကဒီအားနည်းချက်တွေနဲ့လက်ရှိတိုက်ပွဲတွေနဲ့ဘလောက်ထိဆက်နွယ်တယ်လို့ပြောလို့ရနိုင်လဲတချို့ကပြောနေတာဒီနိုင်ငံရေးပေါင်ကျင်းလာတာနဲ့အမျှစီးပေါင်ကျဲလာတယ်ဆိုပြီးသုံးသပ်တာတွေလည်းရှိပါတယ်ဥက္ကမဥက္ကအမြင်အရင်ဆွေးနွေးပြပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့မြင်လာတော့နိုင်ငံရေးပေါင်ကျင်းလေလို့တော့ကျွန်တော်မမြင်ဘူးနိုင်ငံရေးပေါင်ကဩမူလကျွန်တော်တို့သတ်မှတ်ထားတဲ့ဒီ NCA လမ်းမရေးထိုးပြီးတဲ့ကနေပြီးတော့နိုင်ငံရေးလမ်းပြမြေပုံချမှတ်ထားတဲ့ပေါင်ကဒီတိုင်းပဲရှိနေပါတယ်ဒီတစ်ဆင့်ပြီးတစ်ဆင့်ခုနှစ်ဆင့်ပါတဲ့နိုင်ငံရေးလမ်းပြမြေပုံပေါင်ကကျင်းသွားတယ်လို့ကျွန်တော်မတွေ့ပါဘူးသို့တော်လည်းပဲပါဝင်ဆွေးနွေးတဲ့ဒီနိုင်ငံရေးလုပ်ငန်းတွေမှာပါဝင်ဆွေးနွေးတဲ့အဖွဲ့အစည်းတွေရဲ့အခြေအနေအမြင်သဘောထားအစအစရရကြည့်ပြီးတော့တချို့တိုးတက်မှုတွေထင်ဘလောက်မရတာတော့တွေ့ရပါတယ်ဒါကတော့ပါဝင်ဆွေးနွေးတဲ့အင်အားစုဘယ်ဘက်ကမှလို့တော့မဆိုလို့ဘူးအင်အားစုအားလုံးပါဗျာပါဝင်ဆွေးနွေးတဲ့အင်အားစုတွေမှာဒီစုပဲကိုပဲသူ့ဂျိုစီဘွားကိုဂျိုစီဘွားသူ့ရဲ့ position ကိုရဲ့ position တွေကင်ဆယ်ပြီးတော့တုံးတဲ့ခါကျတော့နိုင်ငံရေးဖွင့်ထားတဲ့လမ်းကြောင်းကမကျင်းတော့လဲပဲဆွေးနွေးတဲ့ပုဂ္ဂိုလ်တွေရဲ့စဉ်းစားမှုကဒီစုထင်ဘလောက်မကျတဲ့ခါကျတော့နိုင်ငံရေးမူပေါင်းမကျင်းမဲနဲ့ဆွေးနွေးချက်တွေနဲ့ပါဝင်တဲ့အဖွဲ့အစည်းတွေအမြင်ကျင်းလာတဲ့ဖြစ်သွားနိုင်ပါတယ်ခင်ဗျာဒါကြောင့်လဲကျွန်တော်တို့ဒီစစ်ပွဲတွေပိုများလာတယ်ဆိုတော့တိုက်ရိုက်တော့မဆက်ဆက်ဘူးလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးစည်သူအောင်မြင်သဘောထားခင်ဗျာအခုဟိုဟုတ်ကဲ့ကျွန်တော်ဦးစည်သူအောင်မြင်ရဲ့တယ်လီဖုန်းလိုင်းကဖြစ်ကြသွားပါတယ်ဆိုတော့ကျွန်တော်ဒါဆိုရင်တော့ဥက္ကဥက္ကောကိုပဲဆက်ပြီးတော့မေးချင်ပါတယ်ကျွန်တော်ဒီပြင်ဦးလင်းတို့ဒီနောင်ချူတို့ကနေပြီးတော့ဒီဆက်လိုက်တဲ့တိုက်ပွဲတွေကအခုဆိုရင်ဒီရှမ်းပြည်မြောက်ပိုင်းမှာဒီဟိုဆက်ပြီးဖြစ်နေရလည်းရှိပါတယ်ဆိုတော့ ဒီလက်ရှိတိုက်ပွဲတွေအရှင်လျှော့ချဖို့နောက်ဒီညီငယ်ရေးဆွေးနွေးဖို့လိုတဲ့အတိုင်းပဲလေဟိုတိုက်ပွဲဖြစ်နေတဲ့ဒီမြောက်ပိုင်းမဟာမိတ်ဖွဲ့နဲ့ဟိုစကားပြောဖို့ဆိုရင်အခုချိန်မှာဟိုတိတ်မလွယ်တဲ့အခြေအနေမျိုးဆိုတော့ဟိုကြားဩစာရှိတဲ့အင်အားစုမျိုးတွေအာဟိုဝင်ပြီးညှိပေးတဲ့နဲ့ဆိုတဲ့အယူဆတွေလည်းရှိနေပါတယ်ဥမာပြောမယ်ဆိုရင်ဒီဟိုတရုတ်နိုင်ငံလိုမျိုးပေါ့လေဟိုကြားနေပြီးတော့စိတ်ဆက်ပေးနိုင်မယ်ဆိုရင်ကောင်းမယ်ဆိုတဲ့အယူဆမျိုးတွေလည်းရှိပါတယ်ဆိုတော့ဒီလိုကြားဝင်စိတ်ဆက်မှုမျိုးတွေရောဘလောက်ထိငင်းငယ်အတွက်ကိုတွန်းအားတွေဖြစ်နိုင်မယ်လို့ပြောနိုင်မလဲဥခုံက
အာကျွန်တော်မြင်တာတော့အခုငင်းချမ်းရေးကတော့အဝေးသေးတဲ့ခဏထားအောင်တော့လောလောဆယ်တဲ့အဲ့ဒီလက်နက်ကန်ပြည်ပခါဒီကြောင့်နောက်ပိုင်းမှာတည်ငြိမ်အကြမ်းမှုမရှိဘူးကုန်ကွယ်လမ်းကြောင်းတွေပိတ်ဆို့လာတယ်เนาะကျွန်တော်တို့ရဲ့ဒီBRI မော်ဂျာဒီ Rogan Bay Initiative လို့ခေါ်တဲ့ကျွန်တော်တို့စီဝါရေးကော်ရီဒါကလောကမှာအလုပ်တွေအားလည်းနောက်နေသွားနိုင်တယ်အဲ့ဒီအထွေထွေကိစ္စတွေကိုကြည့်လိုက်လို့ရှိရင်တော့ဒီတစ်ဖက်ကဒီပပယာပပက်ကြောင်းဒီတိုင်းပြည်တွေအဖွဲ့အစည်းတွေကနေပြီးတော့ပါဝင်ဆွေးနွေးပေးဖို့လိုအပ်လာတာကိုကျွန်တော်တွေ့ရမှာဖြစ်ပါတယ်။ဒါကြောင့်လွန်ခဲ့တဲ့တရက်နှစ်ရက်ကကျွန်တော်တို့ကုမင်းမှာလုပ်တဲ့တွေ့ဆုံပွဲကနေပြီးတော့ဒီလက်နက်ကန်ပေးပခါတွေအပေါ်မှာဘယ်လောက်ထိပြောနိုင်ဖို့နိုင်မလဲဆိုတော့ကျွန်တော်စောင့်ကြည့်ရမှာပေါ့။ဘူးတော့လည်းပဲတွေ့ပြီးနောက်စီစဉ်နေတဲ့အတိုင်းပဲဒီဆက်သွားနေသလားတော့မသိဘူးပါဗျာဒီဒီလှုပ်ရှားမှုတွေစီကြီးဟိုအခင်းကျင်းနေတာဆက်တွေ့နေရတဲ့ခါကျတော့အဲ့ဒါလည်းပဲဘလောက်ထိကျွန်တော်တို့ချင်းချင်းချင်းချင်းနဲ့ကြားဝင်တဲ့ကောင်းဆောင်တွေကြားဝင်တဲ့တိုင်းပြည်တွေအင်အားစုတွေဘလောက်ဝင်နိုင်မလဲဘလောက်ထိညှိနှိုင်းနိုင်မလဲဆိုတာတော့ကျွန်တော်တို့စောင့်ကြည့်ရမယ့်အခြေအနေတော့ရှိပါတယ်ခင်ဗျဟု
တ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆရာဦးစည်သူအောင်မြင့်ဟိုလေလိုင်းမို့ကျွန်တော်ပြန်ဆက်သွယ်လို့ရပါတယ်ဆိုတော့ဆရာဦးစည်သူအောင်မြင့်ဆော့ဆော့ကျွန်တော်ဥက္ကုံဥက္ကောင်မေးခဲ့တဲ့မေးခွန်းကိုပဲမေးချင်ပါတယ်ဟိုအဓိကတော့တချို့ကတုံ့တက်နေရရှိပါတယ်အခုဒီလက်ရှိပြန်ပြီးတကြောပြန်ဖြစ်လာတဲ့တိုက်ပွဲတွေဟာဒီလက်ရှိညဉ့်ညဲလုပ်ငန်းစဉ်ပေါ်မှာယုံကြည်မှုအားနည်းတာတွေဟာလည်းတစ်စိတ်တစ်ပိုင်းဟိုဆက်နွယ်မှုရှိရဆိုတော့ဟိုအယူဆတွေရှိပါတယ်ဆိုတော့ဆရာဦးစည်သူအောင်မြင့်ရောဒီတုံ့တက်ချက်တွေပေါ်မှာဘယ်လိုယူဆပါလဲခင်ဗျ
အဲကျွန်တော်ဟိုဥစ္စာဖြစ်စဉ်တွေကိုတို့ဒီမြင်ပြောရရင်အစိုးရကနေပြီးတော့မှအစိုးရနဲ့တက်မတော့ပေါ့နော်သူတို့ကညီရဲရေးကိုဥဆောင်ပြီးတော့အကောင့်တွေပေါ်နေတယ်ရှေ့အစိုးရလက်ထက်ကလေးကဘာဖြစ်လို့လဲဆိုတော့ဒါကသူတို့ကအင်အားလည်းကြီးတယ်တိုင်းပြည်မှာဒါဟိုဥစ္စာပေါ့နော်နိုင်ငံကအသီးမှတ်ပြီးတဲ့အစိုးရအဖွဲ့လည်းဖြစ်တော့ဥဆောင်ပြီးအကောင့်တွေပေါ်တယ်ပေါ်တဲ့ခါကျတော့ဒီမှာဒီမှာလက်ရှိရှိနေတဲ့အနေအထားကသူတို့ကအပိုင်းသုံးပိုင်းခွဲပြီးတော့မှသူတို့အကောင့်တွေပေါ်နေရတယ်ဒါပေမဲ့တစ်ခုကဘာလဲဆိုရင်အခုလောလောဆယ်အနေအထားကအစီအလက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ဒါဆက်ဆံရေးငင်းငယ်ဆွေးနွေးမှုတွေအဲ့ဒါတစ်ပိုင်းရှိမယ်။နောက်ဒုတိယတစ်ခုကတော့အပြစ်ခတ်ရက်ဆဲထားတယ်ဒါပေမဲ့အစီလမ်းကြောင်းပေါ်ရုံမလားရောက်မလာသေးတဲ့အုပ်စုတွေနဲ့ဆွေးနွေးတာတစ်ပိုင်း။တတိယတစ်ခုကတော့အပြစ်ခတ်ကိုမရက်ဆဲထားတဲ့အဖွဲ့ကြီးတွေနဲ့ဆွေးနွေးတာတစ်ပိုင်းသုံးပိုင်း။အဲ့ဒီသုံးပိုင်းထဲမှာဆိုရင်ဒီအစီထိုးထားတဲ့အဖွဲ့တွေနဲ့ဆိုရင်လည်းအခုဆိုရင် deadlock တွေဖြစ်နေပြီးတော့မှအဲအရှင်မပြေဖြစ်နေတဲ့ဥစ္စာဒါအားလုံးလက်ရှိပြီးသားအဲ့ဒါတပိုင်းဒုတိယတစ်ခုကအပြစ်ခတ်ရက်ဆဲထားပြီးမဲ့ SC လမ်းကြောင်းပေါ်ရောက်မလာသေးတဲ့ဥမာဝါတို့အဲ့လိုမျိုးပေါ့နော်မိုင်းလာတို့ဘာလို့အဲ့လိုအခွင့်အရေးရှိတယ် SSCB တို့ KNPB တို့ဒီဥစ္စာတွေကလည်းရောက်မလာသေးဘူးအဲ့ဒါကိုလည်းညှိနှိုင်းနေတာတပိုင်းတတိယကတော့အခုဟိုတက်ပွဲကြီးဖြစ်တဲ့အုပ်စုတွေပေါ့နော်အဲ့လက်နက်သုံးခွဲနဲ့ဖြစ်နေတဲ့ကိစ္စတွေအဲ့ဒီဥစ္စာကလည်းအရှင်မပြေဘူးအရှင်မပြေတာကလည်းဟိုကျွန်တော်နားလည်တော့ဆိုရင်အရန်ရိုးရှင်းပါတယ်အဖြစ်လို့ဆိုတော့အမလို့ဘက်ကပြောရဲဒီအုပ်စုတွေနဲ့ညီငယ်ရေးဆွေးနွေးနိုင်မှုအတွက်စစ်တမ်းငါးတိုင်းမှာသူအပြစ်ခတ်ရက်ဆွဲထားပေးမယ်အဲ့ဒါဆိုအချင်းပြည်လာမယ်ဆိုပြီးတော့မှလုပ်ထားပေးတယ်ဒါပေမဲ့ရခိုင်မှာဒါတိုက်ပွဲတွေဖြစ်နေတယ်တိုက်ပွဲဖြစ်နေတဲ့ဇီမာလေကိုလာတော်လို့ပေါ့ဒါတိုက်ပွဲဆိုတဲ့ဘောကတော့အပြန်အလှန်ပေါ့ဒါအေးရပဲစတဲ့တိုက်တမလို့ကပဲစတဲ့တိုက်အကုန်လုံးကအဲ့မှာတိုက်ပွဲကတော့ဖြစ်နေတာပဲဖြစ်နေတော့အဲ့ဒီနေရာမှာရက်ဆွဲပေးထားတာမရှိပဲနဲ့အဒီဘက်မှာပဲရက်ဆဲထားပြီးတော့မင်းတို့ဒီမှာညီညီဆင်ဆင်နဲ့ဒါဆွေးနွေးပွဲတွေပဲလုပ်ရမယ်။ဒီခိုင်မာတော့ငါတို့တိုက်နေမှာပဲ။ဒီလူကတော့တိုက်ပွဲရဲ့သဘောတဘာဝပြည်ရင်းစစ်ရဲ့သဘောတဘာဝမှာဘလို့မှသပြောလို့မရဘူး။အဲ့လိုအနေထားမျိုးအောက်မှာတစ်ဖက်ကလက်နက်ကင်ဟိုတိုက်ခိုက်တဲ့အဖွဲ့တွေကလည်းတူရတဲ့နေရာမှာရတဲ့အခြေအနေမှာရတဲ့လိုမျိုးပြန်ပြီးတော့မှတိုက်မယ်ဆိုတဲ့ဥစ္စာတော့တဘာဝပဲ။အဲ့ဒီကနေပေါ်ပေါက်လာတဲ့ပြည်ပခါလို့ဟိုကျွန်တော်ထင်ပါတယ်။
โอเคสรุปโหนอกตะคู่แล้วจนเมเจินน่ะก็คือที่โหไตปวยเนี่ยที่แช่หมี่ยวมาที่อู้เฉิงที่แล้วเสร็จขึ้นนี่ลงบ่เลยสรุปดีโลเฉินนี้မျိုးมาโห ပေါ်လေကိုလက်ရှိဒီတိုက်ပွဲဖြစ်နေတဲ့အဖွဲ့အနေအရဆွေးနွေးဖို့ညှိနှိုင်းဖို့ဆိုတော့ခက်ခဲရှိမယ်ဆိုတော့သိကြပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာကျန်တဲ့ဂျားကနေဩစာညောင်းတဲ့အဖွဲ့အစည်းဥမာပြပါဆိုတရုတ်လိုနိုင်ငံမျိုးကပေါ်လေဂျားဝင်ဆက်ဆက်ညှိနှိုင်းမှုတွေလိုလိမ့်မယ်ဆိုပြီးတော့ဟိုတိုက်တွန်းတာတွေအယူဆတွေရှိနေပါတယ်ဆိုတော့ဒါရီယာဘလောက်ထိအလုတ်ဖြစ်လာနိုင်တယ်လို့ဦးစီစောမြေယူဆလဲခင်ဗျာ
ကျွန်တော်တူးချင်းအမြင်ရဆိုကျွန်တော်မထင်ဘူးဗျာ။ဘာဖြစ်လို့လဲဆိုတဲ့ခါကျတော့အခုလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်ကရှေ့သမ္မတဦးသိန်းစီအစိုးရလက်ထက်ကနေစခဲ့တာ။အဲ့ဒီအချိန်လုံးကအစိုးရနဲ့တပ်မတော်ရဲ့သဘောထားကကျွန်တော်တို့1948လွတ်လပ်ရေးရပြီးတည်းကအစိုးရအဆက်ဆက်ပေါ့နော်။ဟိုတော်တွင်တက်တဲ့အဖွဲ့ကြီးတွေနဲ့ပတ်သက်တဲ့သဘောထားထဲမှာဟိုအပြော့ပြောင်းဆုံးနဲ့တကယ်ကိုအပြစ်ခတ်ရက်စေပြီးတော့မှငြိမ်းချမ်းရေးလိုလားတယ်ဆိုတဲ့သဘောထားမျိုးတွေနဲ့အစပြုခဲ့လို့ဒီနေ့အချိန်ထိကိုအဲ့လိုမျိုးဆက်ပြီးတော့တွားနေတာပေါ့နော်။ဟိုဆိုလိုတဲ့သဘောကတခြားဘေးပယောပကရနေပြီးတော့မှတိုက်တွန်းလို့ဘာလို့ပေါ်ပေါက်လာတာမဟုတ်ဘူး။တကယ်တကယ်ကာယကံရှင်တွေကိုယ်တိုင်အဲ့တော့ကတည်သေးအစိုးရတည်သေးတတ်မတော်ကိုယ်တိုင်ကဟိုစိတ်ထားသဘောထားသူတို့ကိုယ်တိုင်ကလုံးလုံးချင်းချင်းနဲ့လုတ်ခဲလို့အစပြုခဲ့တဲ့ဒါငြိမ်းချမ်းရေးလုပ်ငန်းစဉ်တွေလို့ကျွန်တော်ယူဆပါတယ်။ဒါကြောင့်မလို့အခုလောကျဖြစ်သွားတဲ့ကိစ္စမှလည်းဒီကာယကံရှင်တွေဖြစ်တဲ့အစိုးရတတ်မတော်ပြီးတော့မှတစ်ဖက်ကလက်နက်ကိုင်သူတို့တွေကတဘောရာကတကယ်ကိုလူလူချင်းချင်းရှိတယ်ဆိုရင်ဒါကဘသူဘေးတယောက်ကမှသွားပြီးတော့မှဟိုတိုင်လေးပြလူရလူကိုကျွန်တော်မထင်ဘူးအရေးကြီးတာကတော့ကိုယ့်ရဲ့သဘောထားကတော့အတိအကျတဲ့ဟိုဆိုလို့ပဲကျွန်တော်မြင်ပါတယ်တခြားတယောက်ဇုံတယောက်ကနေပြီးတော့မှဟိုဖိအားပေးမှတခြားဇုံတယောက်နေပြီးတော့ဝင်ပါပြီးတော့မှအလုပ်ဖြစ်မယ်ဆိုတဲ့ဥစ္စာကဒီလောလောဆယ်မြန်မာညီငယ်ရေးလုပ်ငန်းရှင်မှကျွန်တော်တော့မတွေ့မိဘူးခင်ဗျ
โอเคဆရာဦးစိုးမင်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ကိုတိုက်ရိုက်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံကိုလည်းအခုလေးလိုက်မှရှင်းနေပါတယ်ဒီနောက်စာရီပြပို့ထားလဲတော်များပါတယ်ဆိုတော့ကျွန်တော်အားလုံးကိုမြစ်တာရက်ခတ်ညနာတခုကတော့အားလုံးလည်းပါဝင်နိုင်အောင်နောက်ပြပို့ထားတဲ့စာရီလည်းတက်နေသမျှကျွန်တော်တို့ဖော်ပြနိုင်အောင်လူရင်းတူရှင်ဆွေးနွေးပြဖို့မြစ်တာရက်ခတ်ညပါတယ်ခင်ဗျာဒီထက်ကကျွန်တော်အရင်ဆုံးတော့ဒီကိုစောလယ်မှုပါမြန်မာနိုင်ငံကပါကိုစောလယ်မှုသဘောထားဆွေးနွေးလို့ရပါတယ်ခင်ဗျာโอเคกูซ้อเลมูจ้าล่ะไม่ติดโอเคကျွန်တော်ไลน์မကြားတဲ့အတွက်နောက်တူးကိုလှည့်ပေးခြင်းပါတယ်အမေရိကန်ပြည်တော်စုကကိုခိုင်ဆိုးဖြစ်ပါတယ်ကိုခိုင်ဆိုးဆွနေလို့ရပါတယ်ခင်ဗျာ
โอเคပါကျွန်တော်ပြောချင်တာကအခုကပြင်ပကပြင်ပကိုအားကိုးလို့မရဘူးညာကျွန်တော်တို့ဖြစ်နေတာကကျွန်တော်တို့မိသားစုပြဿနာဖြစ်နေတယ်လင်မယားပြဿနာဖြစ်နေတာကအဲ့ဒါလင်မယားပြဿနာကိုကြားလူကဘလောက်ပဲညှင့်ညှင့်ဘလောက်ပဲလော့လော့လုံးလုံးမရဘူးအခုကဒီလင်မယားနှစ်ယောက်နေပြီးဖြစ်နေတဲ့ပြဿနာကိုလင်မယားနှစ်ယောက်ဖြေရှင်းမှပဲရှင်းမှာအဲ့တော့ကျွန်တော်တို့ဒီတည်ရင်သာညီကိုမော်နမတ်ရအရှင်းရှင်းဖြစ်နေတဲ့ပြဿနာကိုကျွန်တော်တို့အခုကသပွေးပွဲမှာပဲကျွန်တော်တို့ဖြေရှင်းလို့ရမှာအဲ့တော့လက်နဲ့နဲ့ဖြေရှင်းမယ်ဆိုလို့ရှိရင်သူတို့ဘလောက်ပဲဒီတမတော်ကလေးတော့နေပြီနှိုက်ပေါက်90တန်းတန်းနေပြီတော်လှန်ရဲ့နေမေတွေကိုနေပြီထိုးသက်စင်ပြီလောက်လာပြီသူတို့ဘာမှမမိပြီလုံးလုံးမရဘူးအခုကအဲ့လိုလောက်လာရင်အခုကရခိုင်မလေးအေအေကနေပြီတောင်းနေသိနေရှိပြီရတမတော်ကဖြစ်လာပြီအခုကကိုကန့်မလေးအဲ့တန်းပဲတအင်းမလေးအဲ့တန်းပဲ
ဟုတ်ကဲ့
ဆိုတော့အရင်ကနေတဲ့အဖွဲကကြီးကြီးကြီးလာတယ်အဲ့တော့သူတို့အဲ့လိုလုံးလုံးမရဘူးအခုကသူတို့တုံထောက်တဲ့ဟောဘယ်နက်ထရစ်ကိုနေပြီသူတို့အဓိကနေပြီလက်မှတ်ထိုးနိုင်ဖို့အရေးကြီးတယ်အဲ့ဒီမှာသူတို့နည်းမြတ်မှတ်တာကလည်းဟိုမှာကရင်ရခိုင်ကနေပြီ
ကိုခိုင်ဆိုးရင်ဟိုနည်းနည်းချုပ်ပြီးဟိုဆွေးနွေးပြပါခင်ဗျာโอเคနောက်တူโอเคကိုခိုင်ဆိုးရင်ကျွန်တော်ကျန်တဲ့လူတွေလည်းအလှည့်ပေးခြင်းတဲ့အတွက်ဟိုဒီလောက်ဆွေးနွေးချက်ကိုပဲဟိုကျွန်တော်ဖြတ်လိုက်ပြစီနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံမှာကိုနောင်ဖြစ်ပါတယ်ကိုနောင်သဘောထားလည်းဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါဗျာကျွန်တော်ကတော့ဒီလက်ရှိအစိုးရကဟိုငင်းရန်ရအကျိုးတော်ဆောင်ဟိုအခွင့်အရေးတူနေပါတယ်။အဲကြောင့်ဆိုဒီဟိုငင်းရန်လုပ်ငန်းတင်မှာတမတော်ရဲ့သဘောထားကအဓိကဖြစ်နေတော့ပါ။အဲအဲကြောင့်လို့ဒီ energy အစိုးရအနေနဲ့ပေါ့လေဟိုတစ်ခက်ခက်ကိုရက်တီဖို့လူကြီးတွေကျွန်တော်တို့မြင်ပါတယ်။ဥပမာ EA ရောဘက်ကိုသူကအပြစ်ပိုင်းကိုရက်တီလိုက်နေဆိုလို့ရှိရင်တိုင်းရင်းသားပြည်သူတွေရဲ့အဲထောက်ခံမှုကိုသူပို့ပြီးမှရမယ်။အဲ့ဒီကြလို့ရှိရင်တော့ဒီဖွဲ့စည်းပုံပြင်ဆင်တဲ့လုပ်ငန်းကလည်းပုံပြင်းမှဟိုမြန်ဆန်ချိရောက်မယ်လို့ကျွန်တော်မြင်ပါတယ်။အဲ့လာကြလို့ရှိရင်ဒီအပြစ်ခရဲစိုးရဲဆိုတဲ့ဟာကိုတော့ဟိုပြောစရာတော့မလိုဘဲနဲ့ဟိုနိုင်ငံတော်ဖွဲ့စည်းပုံပြင်လို့ပြီးသားပြီဆိုလို့ရှိရင်တော့ပြင်လို့ရသွားမယ်ဆိုလို့ရှိရင်တော့ဒီအပြစ်ခရဲစိုးရဲကိုပြောနေကြတော့မလိုတော့ဘူးလို့ကျွန်တော်တော့
ော်အဲ့လိုမြင်ပါတယ်ဗျဟုတ
်ဟုတ်ကဲ့ကိုနောင်ဆွေးနေတာကျေးဇူးပါကျွန်တော်နောက်တူးလည်းရှိနေပါသေးတယ်မြန်မာနိုင်ငံပါကိုစလိုက်ပွေကုန်းဖြစ်ပါတယ်ကိုစလိုက်ပွေကုန်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပြင်ပါတော့စင်ဒီမှာမဟုတ်ဘူးဗျလို့လို့ဆိုဒီတွင်းကဖြစ်စင်းရမှာပဲဘာလို့ဆိုတမတော်မှာတောင်းရှိတယ်ဘာလို့တမတော်ကိုအင်းဒီဆိုကလည်းမွာရပြင်တိုက်ခိုက်တယ်ကျွန်တော်ဒီသူရတဲ့တမတော်ကိုမွာရအထင်ကျွန်တော်တိုက်နေတာဖြစ်တယ်လင်းနေကင်ကြီးရလို့ပဲလင်းနေနဲ့တိုက်နေတာဖြစ်တယ်အဲ့တော့ဘာလို့ဆောင်လဲသူကနိုင်ငံခန်းကန်တာမှာပေါင်းနေတဲ့ကလပါလုံးကျွန်တော်တို့တိုင်းဒါရီကမကဘူးဒီဒီဒီကခွင့်ရမှာမဟုတ်တော့ရတဲ့ညထဲကခွင့်ရမရဘူးရှိနော်လင်းနေကင်ကြီးလင်းနေနဲ့တိုက်နေမှာသူကလည်းမွာရနဲ့တိုက်နေနေတိုက်နေမှာပဲဒါတော့အဲ့ဒီဥစ္စာကတော့သူတို့တက်မလို့တာရင်ဒီမောထားကြည့်ပြီးတော့မှသူတို့ရှင်းနေပွဲပြန်ခွာမှာဖြစ်တယ်ဘလို့ပဲဖြစ်နေတယ်ဆိုသူတို့ဂုံတိတ်ခါဒီနောက်ပြီးတော့နာကြည့်မှုတွေကျွန်တော်တို့ date ဖြစ်ခဲ့ရမယ်အဲ့တော့တက်မလို့ကပြန်ခိုးပြီးတော့ရှင်းနေပွဲပြန်ခိုးရမယ်အဲ့ဒါကြမှာပဲသူတို့လင်းနေကင်ဒီကတော့သူတို့စိုက်မှာပဲဒီသူတို့လည်းသူတို့စိုက်မှာပါဆိုတော့နောက်ဆုံးကျတော့သူတို့နိုင်ငံကြီးကနဲ့ဆုံခွာတော့တဲ့ချိန်ကျတော့အားလုံးဆင်ပြေသွားမှာပါလို့ကျွန်တော်မြင်တယ်
โอเคကိုစလိုက်ပွေကိုဆွေးနွေးတာကျေးဇူးပါနောက်တူကတော့ကျွန်တော်တို့ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့အကျံ Facebook ကိုဒေါ်ဆန်းစစ်ကြည်နဲ့နော်ဗိုလ်ချုပ်မင်းအောင်လည်းကျွန်တော်အကျံပေးချင်ပါတယ်ခင်ဗျာဗမာပြည်ငြိမ်းချမ်းစေချင်တယ်ဆိုရင်နော်ကျွန်တော်တို့နော်၆၈ချိန်ခံဥပဒေကိုနော်အရေးကြီးတာကိုပြင်ဖို့လိုတယ်နော်25ရာခိုင်နှုန်းစစ်တပ်တွေနော်လွတ်တော်ထဲမှာသိမ်းပေးဖို့လိုတယ်ဗျ။နော်တိုင်းဒါဒီတာမှာစစ်တပ်တွေနေရာဝင်ယူတာကိုနော်ရုတ်သိမ်းပေးဖို့လိုတယ်။အဲ့ဒါဆိုရင်မြန်မာပြည်ငြိမ်းချမ်းတော့မှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုတီးလည်မှုဆွေးနွေးရကျေးဇူးပါ။နောက်ကျွန်တော်တလက်စာရဲနဲ့ဒီမှာစာစောင်လည်းဖော်ပြခြင်းပါတယ်။သူကတော့ဒီဥစိန်မောင်မိထီလာမျိုးဟာဖြစ်ပါတယ်။မဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
။မြောက်ပိုင်းမဟာမိတ်သုံးဘွဲ့ရဲ့တိုက်ပွဲတွေဖော်ထုတ်လာတာဟာစစ်ရေးနဲ့နိုင်ငံရေးတို့အတွက်ရည်ရွယ်ပြီးလှုပ်ရှားပြလာတာလို့မြင်ပါတယ်။စီရတက်မတော်ကိုတိတ်ခါချဖို့မိမိတို့ရဲ့အင်အားနဲ့လှုပ်ဆောင်နိုင်စွမ်းကိုပြပြီးတက်မတော်ကိုချင်းချောက်ဖို့အေးအေးနဲ့ထိုးစစ်အရှိန်ကျသွားစေဖို့ရည်ရွယ်တယ်လို့ယူဆရပါတယ်။နိုင်ငံရေးအရာကတော့တက်မတော်ကကင်ထားတဲ့အချက်6ချက်အပါအဝင်တင်းမာတဲ့သဘောထားတွေရောကြနိုင်စေဖို့တစ်ဆွနေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအမြန်ပြန်ဆအောင်တွန်းအားပေးဖို့ဖွဲ့စည်းပုံပြင်ဆင်တဲ့နေရာမှာငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာမိမိတို့လိုလားချက်တွေအသာစီးမှုရနိုင်ဖို့တို့ကိုရည်ရွယ်ပြီးလုပ်တယ်လို့ယူဆပါတယ်။မြောက်ပိုင်းမဟာမိတ်တွေဟာအိနီနာချင်းနိုင်ငံကြီးတခုရဲ့ဩဇာမကင်းသူများဖြစ်လို့လေဒီနိုင်ငံကြီးရဲ့ဩဇာနဲ့ပဲစီရေးကိုလျှော့ချပြီးနိုင်ငံကြီးအရာဆွေးနွေးမှုလမ်းကြောင်းပေါ်တက်လာအောင်လုပ်ပေးနိုင်လိမ့်မယ်လို့ယူဆပါတယ်။ဒါဟာလိုအပ်ချက်တရလို့လည်းထင်ပါတယ်။ရှေ့မတွန်းနိုင်တဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေပြန်ဆနိုင်မှုအတွက်တက်မတော့အနေနဲ့အာနာရှိကြားဝင်ဖြန့်ပြေးပေးနိုင်မဲ့သူတွေနဲ့ညှိနှိုင်းပြီးတော့မိမိတို့ရဲ့ထိုးစစ်တွေကိုလျှော့ချဖို့လိုပါမယ်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတောင်းဆိုနေတဲ့ MCA ကိုရက်ပြီးတော့ bilateral နဲ့တွားလို့မှုကိုလျှော့ပေါ်စဉ်းစားတင်ပါတယ်။အစိုးရအနေနဲ့ကအပြစ်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့အစည်းများနဲ့အခြေအလက်ညှိနှိုင်းမှုစီစဉ်ရပါမယ်။လက်မှတ်မထိုးသေးတဲ့အဖွဲ့တွေကိုပါပါဝင်လာစေဖို့ကြိုးပမ်းရမှာဖြစ်ပါတယ်။ဒီလိုဆွေးနွေးမှုတွေတိုးတက်အောင်မြင်ဖို့ကတော့တိုင်းရင်းသားအဖွဲ့အစည်းပိုင်းကရောအစိုးရနဲ့တက်မတော်ဘက်ကပါအသေးကင်ထားတဲ့အစွဲတန်လာတဲ့လူလားချက်နဲ့သဘောထားများဖြစ်တဲ့လက်ရှိပုံစံတွေကိုတနိုင်ငံလုံးငြိမ်းချမ်းရေးနဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုမြန်မာနိုင်ငံတော်ကြီးတည်ဆောက်မယ်ဆိုတဲ့ဘုံညီမန်းချက်အားဖြင့်တစ်ဆို့မှုတွေကိုထိုးဖောက်ရမှာဖြစ်တယ်လို့မြင်ပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ Okay ဒီဦးစိန်မောင်ရဲ့ဆမာတော့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတစ်ဖက်နဲ့တစ်ဖက်နဲ့အလျှော်တင်းလုပ်ဖို့လိုရဲဆိုတာကိုသူကထောက်ပြထားပါတယ်။ဆိုတော့ဦးခွန်ဦးကရေကျွန်တော်လက်ရှိလုပ်ငန်းစဉ်မှာအခုကတစ်ဆို့နေတယ်ဆိုတော့ဘာတွေအများအထူးကအဟန်တာဖြစ်လို့အခုလို့တစ်ဆို့နေတယ်လို့ဟိုပြောနိုင်တာရှိတယ်။ဟိုပါဝင်နေတဲ့ပုံကူတွေဘိုင်းကပြဿနာလားဒါမှမဟုတ်ကျွန်တော်ငြိမ်းချမ်းလုပ်ငန်းစဉ်ချထားတဲ့ရေးဆွဲထားတဲ့အခြေခံမူပေါင်းကပြဿနာရှိနေရလားဘာတွေအဓိကအဟန်တာဖြစ်နေရတာလဲ
အော်ကျွန်တော်ကြည့်တာတော့ရေးဆွဲထားတဲ့မူပေါင်းတွေနဲ့နိုင်ငံလမ်းပြမြေပုံမှာအဟန်တာမဟုတ်ပါဘူးအပါဝင်ဆွေးနွေးတဲ့အင်အားစုတွေရဲ့ဒီဟိုပါပေါ့တဖွဲ့ချင်းတော့၎င်းပေါ့ဗျာဒီအင်အားအစုအရာတော့၎င်းပေါ့အဲ့ဒီမှာဖြစ်ပေါ်တဲ့ကတနာရီပါ။ဘုမာနောက်ဆုံးတစ်ဆိုးတဲ့ကိစ္စတွေကြည့်ရင်ကျွန်တော်တို့ဖက်ဒရယ်ပြည်တော်စုအခြေခံမူတွေရှာမယ်ဆိုရင်လို့ရှိရင်ဒီပြည်တော်စုအဖွဲ့ဝင်ပြည်နယ်များရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အခွင့်အရေးကိုကျွန်တော်တို့ကစာချုပ်တွေအတိုင်းဖြည့်ဆွတ်တောင်းဆိုရမှာဖြစ်ပါတယ်။စာချုပ်တွေအတိုင်းဖြည့်ဆွတ်တောင်းဆိုလို့ရှိရင်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရဲ့အခြေခံအဖြစ်ပြည်နယ်အခွင့်အရေးထဲမှာပြည်နယ်ဖွဲ့စည်းပုံချီကဥပဒေတော်ရေးဆွဲရေးစွာလဲပါပါတယ်ဒီလိုခွင့်လမ်းမျိုးကိုဒီပြည်တော်စုငြိမ်းချမ်းညီလာခံမှာတင်ပြတဲ့အခါမှာကြတော့အစိုးရဘက်ကသဘောတူမှုအစုံတရာရရှိတော်လဲပဲတမတော်ကိုယ်စားလှယ်များက ီတိုင်းတော့မဖြစ်ဘူးအာဒီခွဲမထွက်ရဆိုတဲ့2008ထဲကဒီပုံမှန်တစ်ခုကိုပြဋ္ဌာန်းချက်တစ်ခုကိုယူလာပြီးတော့ဒါနဲ့တွဲဖက်ပြီးတော့ပါဗျာဒီနယ်အများရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ခွင့်ရေးပြီးအာရမယ်ဆိုရင်ခွဲမထွက်ရဆိုတဲ့ကတိကိုကိုလည်းပြီးမှဖြစ်မယ်ဆိုပြီးတော့အဲ့ဒီလို package ပေါ်မျိုးတွဲလိုက်တဲ့ဇာတ်ဆပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေဟာရှိတိုးမရနောက်ဆုံးမရဖြစ်သွားတာလေအပြည့်အနေစပါတယ်
ဟုတ်ကဲ့
ဒါကြောင့်ဒီကင်ဆွဲတဲ့ policy ဒီ opposition တွေကွာဟာကြမ်းကြောက်ပြဆိုတာဖြစ်ပြီးတော့ဟိုစာချုပ်စာတမ်းကျွန်တော်သဘောတူတာတဲ့အဲမှာအာဒီအကြက်တဲ့ပြဆိုမှုကြောင့်မဟုတ်ပါဘူးခင်ဗျဟု
တ်ကဲ့ဆရာဦးစီစုအောင်မြင့်သဘောတော့ခင်ဗျအခုလက်ရှိကျွန်တော်တို့ဒီဟိုတွားနေတဲ့ငင်းငယ်လုပ်ငန်းစဉ်မှာအဓိကအဟန့်ဒါဖြစ်နေတာဘာလို့များသုံးသပ်လို့ရမလဲ
ကျွန်တော်ကလည်းပြောသလိုပဲဒီငင်းငယ်လုပ်ငန်းစဉ်ကသူကအပိုင်းသုံးပိုင်းခွဲပြီးတော့တွားနေတာကိုတကယ်နဲ့ဖြစ်သူတွားနေတာကိုတွားနေတဲ့ခါကျတော့တခုချင်းတခုချင်းစီမှာဟိုတိတ်ဆိတ်နေတဲ့စိတ်ဆတွေကမတူဘူးသူကကလည်းကဦးခေါက်ကပြောတဲ့ဟာမှာဆိုရင်သူက NC လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ပတ်သက်ပြီးတော့မှပြောတာဟုတ်တယ်အဲ့ဒီမှာဆိုရင်ဘာဖြစ်သွားတယ်လဲဆိုတဲ့ခါကျတော့တခုပြီးတော့တတ်မတော်လို့တတ်မှတ်ရေးစိတ်ဆတွေအဲပြီးတော့ကလည်းကပြောတဲ့ခွင့်ထွက်ရစိတ်ဆတွေအဲ့ဒါတွေကတိတ်ဆိတ်မှုဖြစ်သွားတယ်အခုလည်းတော့တက်ကြွေးပြီးဖြစ်လာတဲ့အခြေခံအကြောင်းအရာကြတဲ့အခါကျတော့ဒါကအဖြစ်ဆက်ရက်စီမလိုက်ထားတဲ့အခွင့်အရေးနဲ့ဖြစ်တဲ့ပြဿနာအဒီမှာကြတဲ့အခါကျတော့အစိုးရနဲ့တက်မတော်ပက်ကနေပြီးတော့မှဟိုတိုင်းပြည်လုံးအဖြစ်ဆက်ရက်တာမလုပ်ဘဲနဲ့ရခိုင်မှာတော့ဒါတော့တိုက်နေမယ်တခြားနေရာမှာတော့ငါးနေရာမှာတော့ရက်ပြီးမယ်ဆိုပြီးတော့မှအဲ့ဒီအခြေခံကနေပြီးတော့မှတက်ကြွေးဒီဘက်မှာပြန်ပေါ်လာတဲ့ပြဿနာဆိုတာကဟိုတိဆုံမှုတွေဖြစ်နေတဲ့ပြဿနာကြီးနေရာတစ်ခုနဲ့တစ်ခုမတူဘူးခင်ဗျအဲ့ဒီတော့မှနောက်အပြစ်ခတ်တော့ရထားပြီးပြီ။ဒါပေမဲ့ NC စာချုပ်တွေကိုလာပါဆိုပြီးတော့မှခေါ်နေလို့လက်ရှိချိန်ကြီးရောက်မလာသေးတဲ့ခုနကတော့ဝါတို့မိုင်းလာတို့ဒါ SSCP အမြောက်ပိုင်းတပ်ဖွဲ့တို့ဘာလို့ပြဿနာကြတော့အဲ့ဒါကတော့တပိုင်းဖြစ်တယ်ခင်ဗျ။အဲ့လိုသုံးပိုင်းခွဲပြီးတော့မှကျွန်တော်တို့နားလေကြည့်တော့မှဟိုရမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ဆရာဦးစီစုအောင်မြတ်ဆွေးနွေးတာကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဟိုပေးပို့ထားဆွေးဟိုဆွေးနွေးပွဲအတွက်ကိုပေးပို့ထားတဲ့စာတချို့လည်းကြံနေပါသေးတယ်။ဒီထက်ကဒီဆောင်ကတော့တကုံမျိုးသစ်ကဥလာထွန်းဖြစ်ပါတယ်။သူကတော့ဒီတမန်နောက်ခံနဲ့သူ့အမည်ကိုစာတော်တော်ရှိရှိရေးထားပါတယ်။ဒီထက်ကဟိုလူရင်းကောင်းနှုတ်ချက်ကိုဖော်ပြမယ်ဆိုရင်တော့သူကဒီရကိုင်းနဲ့ရှမ်းမြောက်မှာစစ်ပွဲတွေအရှိန်မြင့်လာတာရှင်းပါတယ်တဲ့။ဖယ်ရယ်ဆိုတဲ့စကားကိုရှေ့ကဆရာနာရှင်တွေလုံးဝလက်မခံခဲ့သလိုအရသာနိုင်ငံရေးသမားတွေကလည်းပါဇက်ပြောတာရှိနေတာပါတဲ့။ဆွေးနွေးပွဲလို့သာပြောနေတဲ့ပွဲကြီးကလည်းပွဲစားကြားခံတဲ့တောင်စီရေးမြပြောနေတာဖြစ်ပြီးနိုင်ငံရေးမူဝါဒအတိအကျလုံးဝမပါလို့ပြင်းရင်ညင်ဝေစရာပါတဲ့။ကျွန်တော်အမြင်ရစစ်ဆိုတာနိုင်ငံရေးကိုအခြားနည်းနဲ့ဆက်လှုပ်ဆောင်တာဖြစ်တယ်ဆိုတဲ့စကားအတိုင်းနိုင်ငံအခြေအနေကိုမပေါ်ဆန်နိုင်မှုဆိုရင်အခြေအနေပေးတဲ့လောက်စစ်ချိန်တိုးလာမှာမလွဲပါဘူးတဲ့။တငင်နာဆိုတာအင်မတန်စစ်စစ်ဆက်ဆက်စနေတကျနီးမှန်လမ်းမှန်နဲ့ကုမသာတိုးတက်အောင်မြင်မှာဖြစ်ပြီးစီမီတို့တွေပျောကားတွေနဲ့လုံနေစူးစူးလက္ခဏာတွေအမျိုးမျိုးဖြစ်လာမှာပါဆိုပြီးဥလာထွန်ကရေးထားပါတယ်။ကျွန်တော်နောက်စာတစ်စောင်ကတော့ကိုလက်ဆိုတဲ့ပုဂ္ဂိုလ်ပါသူ့စာကိုတော့ကိုရန်နိုင်မဲ့ဖတ်ပြပေးပါခင်ဗျ။
ညဉ့်ညေးဆွေးနွေးမှုတွေလက်ရှိပုံစံကနေဖောက်ထွက်ဖို့လိုနေပါပြီလားဆိုတဲ့စာကြောင်းကိုကျွန်တော်လုံးဝသဘောကျပါတယ်။ပုံစံအစ်ပေါ့ဦးသိန်းစိန်ဆိုရလက်ထက်နဲ့ဒေါ်စုဆိုရလက်ထက်နှစ်ရက်လုံးမှာညဉ့်ညေးဆွေးနွေးမှုတွေဟာခေါင်းစဉ်အသွင်နာမည်ပြောင်းပြီးဆွေးနွေးတာပဲထူးခြားတယ်။သို့တော်သွားနေတဲ့ policy ဟာလမ်းဟောင်းလိုပဲမြင်ပါတယ်။တိုင်းသားလက်နက်ကိုင်တွေဘက်ကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖန်တီးလိုက်တိုင်း NRPC ဖွဲ့ကညဉ့်ညေးအတွက်ကောက်ခံငင်ကတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုတွားတွေ့လိုက်နဲ့ပေါ်ပင်လောက်ရတယ်လို့မြင်ပါတယ်။တိုင်းသားဒေသတွေမှာမြန်မာစစ်တပ်ကပြင်းပြင်းထန်ထန်ထိုးစစ်ဆင်ပြီးဆိုရင် NRPC အဖွဲ့ကညဉ့်ညေးဆွေးနွေးရေးကိုပြောဖို့နေနေသာသာဖုံးလေးတဲ့ငပိရှိလေခေါင်းမန်းတော်မသိတဲ့ပုံစံနဲ့ခွန်းတုံပြန်မှုတစ်ခါမှမကြားဘူးမမြင်ဘူးသေးပါဒါဟာလဲဗလိုက်မှုပုံစံဟောင်းတစ်မျိုးလို့ပဲမြင်ပါတယ်ကျွန်တော်အဓိကဆွေးနွေးလိုတာကပြပဖီအားပါဝင်မှုထက်ပြည်တွင်းဖီအားကိုအားကောင်းမောင်းတန်တရားအဖွဲ့တစ်ခုကဥဆောင်ပြီးတော့ပြည်သူ့အင်အားကိုတင်ကြုံရယူနိုင်အောင်လှုပ်ဆောင်ပါ88လူလူအောင်ကြွမှုလို့ငញ្ញရေးအောင်ကြွမှုတတိုင်းပြည်လုံးပြည်သူတွေပါဝင်အောင်လှုပ်ရှားရေးတစ်ခုအကောင်အထည်ဖော်ဆောင်သင့်ပါတယ်ပြည်သူအင်အားဟာအထူးရောက်ဆုံးတဲ့အကောင်းဆုံးပါလို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ဒါကတော့ကျွန်တော်ကိုလက်ဆိုတဲ့ပုဂ္ဂိုလ်ရဲ့တဘောတာပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲဟိုအဆုံးမသက်ခင်မှာပဲကျွန်တော်ဒီပြင်နယ်ဆွေးနွေးတဲ့ပုဂ္ဂိုလ်တွေရဲ့တုံ့တက်ချက်ကိုလည်းကြားရမှာတယ်ဆိုတော့ဆရာဦးခွန်ဟုတ်ကရဲ့လက်ရှိညဉ့်ညဉ့်ရေးလုပ်ငန်းစဉ်မှာဟိုတစ်ဆွမှုတွေရှိနေတယ်ဟိုနောက်ပြီးတော့အခုဆိုရင်လည်းဆွေးနွေးပွဲတွေတော်တော်ကြာကြာကြားရတဲ့မှာရက်ဆိုင်နေတဲ့အပိုင်းတွေလည်းရှိပါတယ်ဆိုတော့ကျွန်တော်လက်ရှိညဉ့်ညဉ့်ရေးလုပ်ငန်းစဉ်မှာဒီထက်ပိုပြီးရှေ့ကိုတွန်းနေအောင်ပေါ့လေတိုးတက်မှုတွေရအောင်ဆိုလို့ရှိရင်ဟိုလက်ရှိလုပ်ငန်းစဉ်ကနေလက်ရှိလမ်းဟောင်းကနေဖောက်ထွက်ဖို့လုံနေပြီလားလို့လည်းဆိုရင်ရောဘလို့နည်းလမ်းမျိုးတွေအစ်စဉ်းစားတင်တယ်လို့ဦးခွန်ဟုတ်ကအနေနဲ့ယူဆလဲခင်ဗျာ
ဟုတ်ကဲ့အခုကျွန်တော်တို့ဟိုဟာပေါ့လေမေလအတွင်းမှာကျင်းပတယ်ကျွန်တော်တို့ EO ငါရဲ့ထိတ်ပြီးစီဝေးကနေဆုံးဖြတ်ပြီးတော့ပေါက်ထွက်နိုင်တဲ့နီလန်းနေရှာပေဖို့အလုပ်အဖွဲ့တွေဖွဲ့ပြီးပါတယ်ဒီအလုပ်အဖွဲ့က3လတိုင်နဲ့အလုပ်လုပ်ပြီးတော့အခုနီလန်းနေရရှိလာပြီးတော့ကျွန်တော်တို့တစ်ဖက်ကဆွေးနွေးပွဲပေါ့လေအစိုးရတမတော်ပဲနဲ့အလွတ်တဘောအပြန်လာညှိနှိုင်းတဲ့နေရာမှာအခုအဆင့်၄ဆင့်ပါတဲ့ဆွေးနွေးမှုတွေเนาะကျွန်တော်တို့တပြိုင်နက်တည်းဒီကြံနာတွေကိုနောက်တစ်ခုပြီးတစ်ခုမဟုတ်ပဲနဲ့ဒီဖြည့်ရှင်းရင်းနဲ့အရှိကိုတိုးရှိတိုးရင်းနဲ့ဖြည့်ရှင်းဆိုတဲ့ပုံစံမျိုးနဲ့ညှိနှိုင်းတာတွေလည်းရှိပါတယ်ရှိတဲ့အတွက်ကျွန်တော်တို့အခုဒီ၄ကြိမ်မြောက်ပေါ့ PPSD အစီဝေးကိုလည်းပဲကျွန်တော်ခေါ်ယူရင်းပါပြီးတော့ဒီပေါ့ထွပေါ့ထိုးပေါ့ထွက်နိုင်တဲ့နီလာနေလည်းရရှိနေပါတယ်ဒါကြောင့်ကျွန်တော်တို့မကြခင်ပါကျွန်တော်တို့ရင်မှန်းနေတဲ့နိုင်ငံဆွေးနွေးပွဲဆိုဒီမှာလဲအတိတ်ပဲပြေဝပြီးတော့ကျွန်တော်လိုချင်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအခြေခံမူတွေကိုဆုတ်ဆုတ်ကန်ကန်ရရှိနိုင်မဲ့ဆွေးနွေးပွဲမျိုးဆုံးဖြတ်ချက်တွေချနိုင်တဲ့ဆွေးနွေးပွဲမျိုးကိုဦးတည်ဖို့အတွက်ကျွန်တော်တို့ဒီ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတွေအားလုံးကတော့စုတည်စည်းတည်ညီတညွတ်ထမ်းနဲ့ဝိုင်းဝန်းကြိုးပမ်းနေကြပါတယ်ဆိုတာကျွန်တော်တင်ပြချင်ပါတယ်
โอเคเสี่ยอู้สีดูออมเนี่ยครับเนี่ยเราอะคูเฉยตะมินิคว่แล้วတော့จํามาได้เสี่ยอะคูเราที่လက်ရှိဒီငင်းငယ်ကြီးလုပ်ငန်းစဉ်ကနေပြီးတော့ဟိုပေါက်ထွက်ပြီးတော့ရှေ့ကိုတိုးတက်အောင်လုပ်နိုင်မယ်လုံးဖို့စဉ်းစားဖို့လိုနေပြီလားလိုလဲဆိုရင်ရောကျွန်တော်တို့ဘလို့နီးလန်းနေစဉ်းစားတဲ့နယ်လို့များဆရာနေနဲ့သုံးသပ်လို့ရမှာလဲ
အဲ့ဒီမှာကျွန်တော်ကတော့ဟို3ဘိုင်းနေမယ်ဗျ3ဘိုင်းနေလဲဆိုတာကဟိုပေါက်ထွက်တယ်မထွက်ဘူးဆိုတာထက်ကိုဟိုတမရောပေါ့တမရောဆိုရင်အရှိကမရာဦးသိစေအစိုးရလက်ထက်တုန်းကဆိုရင်အများကြီးရှေ့ဒီကုလားတော်ပြည်သူတော်နော်ငငယ်ကြီးကမိုင်းကြီးတခြားလုံးမှာမရှိခဲ့တဲ့ဟိုလိုက်ပြောမှုမျိုးတွေအပေးယူလုပ်မှုမျိုးတွေနဲ့ဒီငငယ်လုံရိုက်တွေမှာတူပါဝင်ခဲ့တယ်အဲ့ဒီအတိုင်းကိုဟိုတီဗီချက်ချာဘူးပေါ့နော်အခုဆိုရင်ပြဿနာဘာလို့ဖြစ်တာလဲဒီတိုက်ပွဲတွေဘာလို့ဖြစ်တာလဲဒီသုံးခွင်းနဲ့ဘာဖြစ်လို့ဟိုအဆင်မပြေဖြစ်ရတာလဲဆိုတဲ့ဥစ္စာတေချာကြားနာလုပ်ပြီးတော့အဲသူ့အနေနဲ့ငငယ်ကြီးကိုလူလူလားရှိဖို့အဲ့ဒီစာကတော့အရေးကြီးပါတယ်အဲ့ဒါတစ်ချက်နောက်ဒုတိယတစ်ချက်ကတော့အစိုးရပေါ့အခုဆို energy အစိုးရဖြစ်သွားပြီအဲ့တော့ energy အစိုးရနဲ့ပြဿနာတွေဘယ်နှမှာဘာဖြစ်မလဲဆိုတာဒီပေးချနားလည်ဖို့လိုတယ်အနားလည်ပြီးဆိုတဲ့ခါကျရင်တပ်မတော်ကိုဘယ်ဘက်ကနေဖြောင်းဖျားမလဲဘယ်ဘက်ကနေစီယုံကုန်ဆောင်မလဲပြီးတော့မှတိုင်းသားလက်နက်ကင်တွေကိုဟိုဘယ်နည်းဘယ်လမ်းနဲ့အဲပြောပြီးပြောဆိုစီယုံပြီးတော့မှဒီပုံရောက်လာအောင်လုပ်မလဲဆိုတော့ဆိုတာသူ့ဘက်ကလုပ်ဖို့လိုပါတယ်အဲနောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့ကကျွန်တော်တို့ဟိုပြိဿတဲမှာတယောက်ပြောသွားတယ်ကိုလက်ပြောတဲ့ဥစ္စာအဲ့ဒါအရေးကြီးတယ်အဲ့ဘာလို့ဆိုတော့ပြည်သူလူထုတွေကပါဝင်မှုကိစ္စပေါ့နော်ပြည်သူလူထုတွေပါဝင်မှုဆိုတာကကိုယ့်ရဲ့တခင်ကိုယ်တော်ပိုင်းတွေဘာလို့ဖြစ်တုံးရဆိုရင်တော့ငင်းငယ်ကြီးကိုတောင်းဆိုတဲ့ပြည်သူလူထုရဲ့အင်အားအရန်ကြီးမားတယ
်
အခုကြားတဲ့ခါကျတော့အဲ့ဒါမျိုးမတွေ့ရဘူးကျွန်တော်တို့တွေ့တာနှစ်ခုပဲတွေ့နေရတယ်အစိုးရကိုထောက်ခံထောက်ခံတမတော်ထောက်ခံထောက်ခံမထောက်ခံရဲ့တိုင်းပြည်လက်နက်ကိုင်ကိုထောက်ခံတဲ့အင်အားစုမျိုးတွေပဲတွေ့နေတယ်အဲ့ဒီနေရာမှာတကယ်ကိုငင်းငယ်ကြီးကိုပြည်သူဟာထောက်ခံတဲ့ငင်းငယ်ကြီးအတွက်ကိုဒါကိစ္စအားလုံးစူးစိုက်တဲ့ပြည်သူလူထုရဲ့လှုပ်ရှားမှုကြီးလိုအပ်နေတယ်လို့တော့ကျွန်တော်မြင်ပါတယ်အဲ့လိုသုံးခုပေါင်းလိုက်တယ်ဆိုရင်တော့ကျွန်တော်ရဲ့ငင်းငယ်ကြီးကအများကြီးအရှိကိုသွားနိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာဦးစိုးစောမြင့်ပါဝင်ဆွေးနွေးပေးကြတဲ့ပုဂ္ဂိုလ်တွေအားလုံးနဲ့တောထရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်တဲ့ကြောင်းဒီနေ့ရပြောချင်ပါတယ်ခင်ဗျာ
စနေနေ့တည်းလေလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အစီအစဉ်ဒီအဆုံးသတ်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တလဲပြောပြပေးပါအောင်ရှင
်ကမ္ဘာစစ်မှုအင်အားကြီး9နိုင်ငံအုပ်စု G7 ရဲ့နေပါလ်ညီလာခံကိုတက်ရောက်ဖို့ပြည်내နိုင်ငံကိုဒီကနေ့ရောက်ရှိလာတဲ့အမေရိကန်သမ္မတဒိုနယ်ထရမ့်ဟာခီးရောက်မဆိုင်မှာပဲအင်ရှင်သမ္မတအမနျူအယ်မက်ခရွန်နဲ့နေ့လည်စာဆားခဲ့ပါတယ်အဲဒီလိုတွေ့ဆုံကြမှာရာသီဥတုပြောင်းလဲမှုဆီးရီးယားမြောက်ကိုရီးယားယူကရိန်းနဲ့အီရန်နိုင်ငံအရေးကိစ္စတွေကိုလည်းဆွေးနွေးခဲ့တယ်လို့ခေါင်းဆောင်အုပ်စုလုံးကလည်းပူးပေါင်းဆောင်ရည်သဘောဆန္ဒသဘောထားတွေကိုထုတ်ဖော်ပြောဆိုခဲ့ကြတာပါပြည်내သမ္မတကဒိုနယ်ထရမ့်ကိုအထူးအဲ့တယ်တော်လို့ခေါ်ဆိုခဲ့တယ်လို့သမ္မတထရမ့်ကလည်းသူနဲ့ပြည်내သမ္မတမက်ခရွန်တို့ကြားတူညီချက်တွေအများကြီးရှိတယ်လို့ပြောဆိုပါတယ်အခုချိန်ထိတော့အရရအဆင်ပြေနေပြီးတော့ရာသီဥတုကလည်းတတ်တာရရှိနေတဲ့အတွက်ဒီအစည်းအဝေးကနေကိစ္စရအတော်များများကိုဆွေးနွေးအပြေရှာနိုင်မယ်လို့မျှော်လင့်တဲ့အကြောင်းသမ္မတထရမ့်ကပြောဆိုသွားပါတယ်အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲဖြစ်ပွားနေရာတွေတောက်ကြနေမှာပိုးပြီးတော့အရှိန်မြင့်တက်လာပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တရုတ်နိုင်ငံရဲ့ကုန်ပစ္စည်းတွေအပေါ်နောက်ထပ်ကုန်သွယ်ခွင့်တွေထပ်ပြီးသုံးဝင်သွားမှာဖြစ်တယ်လို့သမ္မတထရမ့်ကကြေညာပါတယ်။တရုတ်နိုင်ငံကဒေါ်လာငွေ85ဘီလျံတန်ဖိုးရှိတဲ့အမေရိကန်နိုင်ငံကုန်ပစ္စည်းတွေအပေါ်နောက်ထပ်ကုန်သွယ်ခွင့်တွေတိုးမြင့်သွားမယ်လို့တောက်ကြနေကကြေညာလိုက်တာဟာနိုင်ငံရေးအရာရွက်ချက်ရှိရှိလှုပ်ဆောင်လိုက်တာဖြစ်တယ်လို့သမ္မတထရမ့်ကပြောကြားလိုက်ပြီးဒါကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ဒေါ်လာ150ဘီလျံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေကို85တိုးကောက်ရာကနေလာ 5မဲ့အောက်တိုဘာလ3ရက်နေ့ကစပြီးတော့30ထိတိုးခေါက်မယ်လို့ Trump ကကြေညာသွားတာဖြစ်ပါတယ်
။သတင်းကြေညာကိုနန်းလောင်ကပြောပြပေးသွားတာပါရှင်။စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်းဖန်းအင်ဂျင်နီယာကတော့ Bill Andrade ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနက်ပြန်မနက်ခင်းထုတ်လင်းပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါရရှင် VOA ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်နေအားလုံးရွှေလန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.